Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ2ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လည်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ဒီရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ဒီလဇူလိုင်လကိုမြန်မာအမေရိကန်လဖြစ်နေအင်ဒီယားနာပြည်နယ်ကကြီးညာလိုက်ပါတယ်ယူကရိန်းနိုင်ငံကီးဖ်မြို့နယ်အနီးတစ်ဝိုက်မှာစနေကြာအတွင်းပထမဆုံးအကြိမ်ဖြစ် drone တွေမစ်ဆိုင်းတွေနဲ့ပစ်ခတ်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မန့်အင်ဂျင်နဲ့တူပြောပြပေးသွားမှာပါ
နှစ်ပေါင်း30နီးပါးကြာအပြစ်အခက်ရက်စဲထားတဲ့ကီနီပြည်လူမျိုးပေါင်းစုံပြည်သူလွတ်မြောက်ရေးတပ်ဦးကလလာတာအနေနဲ့စစ်ကောင်စီကိုတော်လှန်နေတဲ့လက်နက်ကိုင်အုပ်စုတွေနဲ့ဘာကြောင့်ပူးပေါင်းလိုက်ပါသလဲ
ကျွန်တော်တို့ဖွဲ့စည်းကလူထုနဲ့တသားထဲဆိုတဲ့သဘောနဲ့ပြည်သူကြိုးဆောင်ကြဆိုတဲ့သဘောနဲ့ကျွန်တော်တို့ကဒီနေ့ပြည်သူနဲ့လူရတူပြီးတော့မှဖက်တိုက်ဖို့ကျွန်တော်တို့ကဆုံးဖြတ်တဲ့အချက်ရောက်လာပြီ
ဒါကတော့ကလလတာရဲ့ပြောခွင့်ရရဲဘော်လော်ရင်ဆိုပါသတင်းစီစဉ်ပြီးမှအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါစကိုင်းတိုင်းဒေသမှာအဖွဲ့အစည်းပေါင်းစုံပါဝင်တဲ့စကိုင်းဖော်ရမ်ဘာကြောင့်လုပ်ခဲ့ပါသလဲမြန်မာဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်နောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင
်ယူကရိန်းနိုင်ငံကီးဖ်နဲ့မြို့အနီးဝန်းကျင်တစ်ဝိုက်မှာစနေကြာအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ရုရှားကညဘက်မှာအဝေးထရင်း drone တွေနဲ့တိုက်ခတ်ခဲ့တယ်လို့ယူကရိန်းစစ်ပစံတာဝန်ရှိသူတွေကဒီနေ့ပဲပြောပါရယ်အီရန်လို့ရှာဟီတမျိုးစား drone 8စင်းနဲ့ cruise missile drone 3စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောပါရယ်ပစ်ချခံခဲ့ရတဲ့ drone ရဲ့အပိုင်းစာတွေထိမှန်ရာကလူနေအိမ်ချို့ထိခိုက်ပျက်စီးပြီးတဦးတန်ရတယ်လို့လည်းဒေသခံယူကရိန်းစစ်တပ်အကြီးအကဲကပြောပါရယ်ဒီချိန်နဲ့မှာပဲယူကရိန်းတပ်တွေနဲ့ရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်မှုတွေမှာတိုးတက်မှုတွေရှိတယ်လို့ယုံကြည်ကြောင်းလဲအမေရိကန်ကပြောဆိုလိုက်ပါတယ်ရုရှားခန့်စစ်ကြောင်းကိုယူကရိန်းတွေဘက်ကထိုးပေါက်နိုင်တဲ့တိတိကျကျတိုးတက်မှုမျိုးတွေမတွေ့ရသေးပေမဲ့တဖြည်းဖြည်းချင်းနဲ့ရှေ့တိုးလာနိုင်တာတွေ့ရတယ်လို့အမေရိကန်စစ်တပ်ပူးတွဲစီးပွားရေးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလာကဝါရှင်တန်မှာတောက်ချန်နေကပဲပြောလိုက်တာပါယူကရိန်းအတွက်စင်ကွဲပောက်ကွဲစီရဲ့လက်နက်တွေတာဝေးဖြစ်မစ်ဆိုင်းဒုံးတွေနဲ့F-16 ဂျက်တလီယင်နဲ့ပြေးဖို့စဉ်းစားနေတယ်လို့လည်းပြောဆိုထားပါတယ်။ဆုံးဖြတ်ချက်တွေကိုမချရသေးဘူးမင်းလည်းဆွေးနွေးနေဆဲဖြစ်တယ်လို့လည်းပြောဆိုသွားပါတယ်
။ Israel ကပြစ်လွှတ်လိုက်တဲ့ missile ဒုံးအများအပြားကိုဂျားပြက်ဟန်တားနိုင်ခဲ့ကြောင်း Syria ကတနင်္ဂနွေနေ့ကပြောပါတယ်။ Lebanon နိုင်ငံ Beirut မြို့ပေါ်ကနေဖြတ်တန်းလာတဲ့ missile ဒုံးတွေကတော့ Syria နိုင်ငံ Homs မြို့ကနေရာတွေကိုထိမှန်ခဲ့ပေမဲ့အသေးအပြောက်မရှိဘူးလို့ Syria စစ်တပ်ကပြောပါတယ်။အခုလို့ Israel ဘက်က missile ဒုံးတွေပြစ်လွှတ်လိုက်တာနဲ့ပတ်သက်လို့ Israel စစ်တပ်ကတုံ့ပြန်ခြေပရမှာ Syria ဘက်ကပြစ်လွှတ်လိုက်တဲ့ missile ဒုံးတစ်စင်း Israel ပိုင်းနဲ့တွင်းကိုကြားရောက်ပောက်ကွဲခဲ့တာကြောင့်လို့ဆိုပါတယ်။ဒါကြောင့်သူတို့စီကိုပြစ်လိုက်တဲ့ Syria က Homs မြို့ကိုပြန်ပြီးပြစ်ခတ်ခဲ့တာဖြစ်တယ်လို့ Israel ကပြောပါတယ်။ Syria ကိုအီရန်နိုင်ငံကခြေကုပ်စခန်းဖြစ်အသုံးပြုမှာကိုလုံးဝလက်ခံမှာမဟုတ်ဘူးလို့ Israel ကပြောကြားခဲ့ပြီးနောက်အခုလို့အပြန်အလှန်တိုက်ခိုက်မှုတွေဟာအချိန်တော်ကြာဖြစ်ပွားနေတာပ
ါ။ပြည်သူနိုင်ငံမှာဆက်ကျော်တက်ရွယ်လူငယ်သူရတပ်ဖွဲ့လက်ချက်နဲ့တည်ဆုံးတဲ့ပုံမကျေနပ်တာကြောင့်စူပူဆန္ဒပြမှုတွေ9ရက်မြောက်နေ့မှာဖမ်းဆီးခံရသူ900ကျော်ရှိတယ်လို့ပြည်ထောင်ဝန်ကြီးဌာနကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။စောင်းမှာတော့486ဦးဖမ်းဆီးထားကြောင်းရတပ်ဖွဲ့ကပြောဆိုထားတာပါ။စနေနေ့ကဖမ်းဆီးခဲ့တဲ့သူ919ဦးရှိခဲ့တဲ့အကြောင်းရတပ်ဖွဲ့ကအတည်ပြုခဲ့ပေမဲ့ပြီးခဲ့တဲ့ရက်က1300လောက်ဖမ်းဆီးခဲ့တာနဲ့ဆိုင်တော့ယောင်းနေသွားတာကြောင့်စုပူမှုတွေလည်းလျော့ပါလာပုံရပါတယ်။ရတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အင်္ဂါနေ့ကတည်ဆုံသွားတဲ့ဆယ်ကျော်တပ်ရွယ် RL လူငယ်ရဲ့ဇာပနာခန်းနာကိုတော့စင်ရီတုံးကပဲပါရီမြို့အစွန်နန်တန်းရက်မှာကျင်းပခဲ့တာပါ။အဲဂျီရီးယားနဲ့မော်ရိုကိုတွင်းတော့တဲ့ RL လူငယ်နာရဲမောင်းလာတဲ့ကားကို တားဆီးစစ်ဆီးရာကနေရဲတပ်ဖွဲ့နေရဲ့ပြစ်ခတ်မှုကြောင့်တည်ဆုံးခဲ့တဲ့ဖြစ်ရာလူမျိုးရေးခွဲခြားဆက်ဆံမှုဖြစ်မကျေနပ်မှုတွေကိုပြသရာကပြည်ထောင်နိုင်ငံမှာဆန္ဒပြပွဲတွေနဲ့စုပူမှုတွေလည်းအကြီးအကျယ်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်ပြစ်ခတ်ခဲ့တဲ့ရဲရာရှိကတော့မိသားစုကိုတောင်းပန်စကားပြောကြားထားပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပဲသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ် American ပြည်အစုအင်ဒီယားနာပြည်နယ်မှာဒီလဇူလိုင်လကိုမြန်မာအမေရိကန်လဖြစ်ကျင်ညာလိုက်ပါတယ်အင်ဒီယားနာပြည်နယ်မှာမြန်မာလူမှုအတိုင်းအဝိုင်းကြီးထွားလာတဲ့အမျှစီးပွားရေးပညာရေးယဉ်ကျေးမှုအားကောင်းလာတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးအရက်ခိုကုန်းကပြောပါတယ်မြန်မာအမေရိကန်လဖြစ်အုပ်ချုပ်ရေးမှုရဲ့ကျင်ညာချက်ဟာအင်ဒီယားနာပြည်နယ်အတွက်သာမကအမေရိကန်ရောက်မြန်မာတွေအားလုံးကိုကူစားပြုရာရောက်တဲ့အတွက်ကျေးဇူးတင်ကြောင်းလဲမြန်မာရေးလှုပ်ရှားမှုအဖွဲ့ BACI အမှုဆောင်ဒါရိုက်တာအလိုက်ဇာဗာနီကကျင်ညာချက်ထုတ်ပြန်ပြောဆိုခဲ့တာပါမြန်မာနိုင်ငံသားတွေနှစ်ပေါင်း30ကြာအခြေချနေထိုင်လာတဲ့ထိုင်းမတ်ဖြစ်အင်ဒီယားနာပြည်နယ်မှာရှေ့သတင်းဘက်ကစရည်ကြီးမှုပြပွဲတွေအပါအဝင်အခမ်းအနားတွေကျင်းပဖို့လည်းစီစဉ်ထားပါတယ်အင်ဒီယားနာပြည်နယ်ကမြန်မာနိုင်ငံသားအများစုရှိရာဖိုဝင်းမြို့မှာမြန်မာနိုင်ငံကအခြေချနေထိုင်သူ2000ကျော်လောက်ရှိမယ်လို့လည်းခန့်မှန်းထားကြပါတယ်
ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနအနေနဲ့မြောက်ကိုရီးယားနဲ့ပတ်သက်ရင်အကူအညီတွေပေးဖို့အလေးပေးလှုံ့ဆော်ခဲ့တဲ့အရင်ကလုပ်ရက်တွေကိုပြုပြင်ပြောင်းလဲဖို့လိုအပ်နေကြောင်းတောင်ကိုရီးယားသမ္မတယွန်ဆုခ်ယိုကတနင်္ဂနွေနေ့ကပြောပါရယ်။ဒါအပြင်ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနအတွက်ဝန်ကြီးအသစ်ကိုလည်းသမ္မတကဒီမတိုင်ခင်ခန့်အပ်ခဲ့တာပါ။ဝန်ကြီးအသစ်ကင်ယန်ဟိုဟာကွန်ဆာဗေးတစ်ပညာရှင်တအုပ်ဖြစ်တယ်လို့မြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပြက်ပြက်သားသားဝေဖန်နေသူတအုပ်ဖြစ်ပါတယ်။ကိုရီးယားကျွန်းစော်မှာတင်းမာမှုတွေမြင့်တက်နေချိန်ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနရဲ့အရင်တိုင်းလှုံ့ဆော်ချက်တွေကိုပြောင်းလဲဖို့ဝန်ကြီးချုပ်ယွန်းကကြိုးပမ်းနေတာဖြစ်ပါတယ်ရှင
်။ American ပြည်သူမေလန်ပြည်နယ်ဘော်တီမျိုးမိုးမျိုးကညဘက်ပါတီပွဲတစ်ခုမှာလူ30လောက်ပြစ်ခတ်ခံခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘရိုကလင်ရက်ကရက်ွက်ပါတီပွဲမှာပြစ်ခတ်မှုကြောင့်နှစ်ဦးသေပြီးဒဏ်ရာရသူတွေထဲမှာတော့၃ဦးရဲ့အချင်းတွေကစိုးရင်ရတယ်လို့လည်းရက်တပ်ဖွဲ့ကပြောဆိုထားပါတယ်ပြစ်ခတ်မှုနဲ့ပတ်သက်လို့ဖုံးဆက်အကြောင်းကြားတာတွေလည်းအများပြားလက်ခံရရှိခဲ့ပြီးဒဏ်ရာရသူတွေက20လောက်ကတော့စေးရုံကိုကိုယ့်ဘက်သားကိုလမ်းလျှောက်သွားနိုင်ခဲ့ကြတယ်လို့လည်းဘော်တီမိုးရက်တပ်ဖွဲ့ရဲ့ယာယီကော်မရှင်နာမင်းကြီးရစ်ချက်ဝေါ်လီကပြောဆိုထားပါတယ်မြို့တော်ဝင်ဘရန်ဒန်စကော့ကတော့ပြစ်ခတ်သူတွေကိုမတွေ့တွေ့အောင်ရှာဖွေဖော်ထုတ်သွားမယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
တနင်္ဂနွေညချမ်းသတင်းစီစဉ်ကိုကိုအောင်လင်းဦးနဲ့တူပြောပြခဲ့တာပါအခုတော့ကျမတို့ဒီကလာလာတာနဲ့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်မှာပါအဖိနှိတ်ခံလူမျိုးပေါင်းစုံပြည်သူလူထုနဲ့အတူရပ်တည်ပြီးတော့ပြည်သူအကျိုးဆောင်ကြဆိုးဆိုတဲ့တပ်ဦးဆောင်ပုံနဲ့အညီစေအုပ်စုကိုဆန့်ကျင်တိုက်ဖြတ်သွားမယ်လို့ကီယင်နီပြည်နယ်ဒီကီယင်နီပြည်လူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးကလာလာတာတာဝန်ရှိသူတွေကပြောပါရယ်နှစ်ပေါင်း30နီးပါးကြာစေအုပ်စုနဲ့အပြစ်ခက်ရက်စဲထားတဲ့ကာလမှာစေအုပ်စုဘက်ကသူတို့ပေးထားတဲ့ဂတိအတိုင်းဒေသဖွံ့ဖြိုးရေးလဲလှုပ်ဆောင်ပေးတာမရှိတယ်လို့နိုင်ငံရေးအရာလဲတဆင့်တက်ဆွေးနွေးနိုင်ခဲ့တဲ့အခြေအနေတွေမရောက်ခဲ့ဘူးလို့ပြောပါရယ်ကလာလာတာရဲ့ပြောခွင့်ရတွဲဘက်အတူရေးမှုရဲဘော်လော်ရင်ဆိုကိုကိုအောင်ကဆက်သွယ်မေးမြန်းထားပါရယ်ရှင်
โอเคเยาวลอเรนซ์တို့ခင်ဗျာကျွန်တော်တို့ VOA ကိုအခုလိုတွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဆိုတော့ဒါပြီးခဲ့တဲ့ဇူလိုင်လ1ရက်နေ့မှာကရင်နီပြည်လူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦးနောက်ဒီကရင်နီပြည်လူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်အနေနဲ့ဒါလူလူနဲ့တသားတည်းပေါင်းပြီးတော့ဒါစစ်ကောင်စီအုပ်စုကိုပြန်ပြီးတော့ဟိုတိုက်မယ်ဆိုပြီးတော့ကြေညာချက်ထုတ်ပါတယ်ဆိုတော့ဒါကလလတပေါ့လေအတူကောက်ပေါ့နော်ကလတဖွဲ့စည်းအနေနဲ့ဒါစစ်တပ်နဲ့ကဟို1994ခုနှစ်လောက်ကလေးကဒါကိုကဒီဟိုလက်နဲ့နဲ့ငင်းငင်းလဲလဲဆိုပြီးတော့ဟိုနားလည်မှုယူထားခဲ့တာပေါ့ဆိုတော့အခုလိုပြန်ပြီးတော့တစ်ဖက်နဲ့တစ်ဖက်လက်နဲ့ကင်တက်ရတဲ့အခြေအနေဘလို့ပုံစံမျိုးပြန်ရောက်သွားတာလဲဆိုတာကိုအရင်ဆုံးရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ဒီကနေ့ပြတ်တက်ရတဲ့အကြောင်းရင်းကလည်းဟိုကျွန်တော်တို့တိုင်းပြည်မှာ လူထုရဲ့တောက်ဆုံမှုနဲ့အညီကျွန်တော်တို့ဖွဲ့စည်းကလူထုနဲ့တသားထဲဆိုတဲ့သဘောနဲ့ပြည်သူကျွတ်ဆောင်ကြဆိုတဲ့သဘောနဲ့အညီကျွန်တော်တို့ကဒီနေ့ဟိုပြည်သူနဲ့ရတူပြီးတော့မှဖက်တိုက်ဖို့ကျွန်တော်တို့ကဆုံးဖြတ်တဲ့အချိန်ရောက်လာပြီဖြစ်ပါတယ်ဒီလိုအချိန်ရောက်လာဖို့ကဒီအာနာသိမ့်ပြီးကတဲ့ကကျွန်တော်တို့ဖွဲ့စည်းကအာဏာတိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သဘောထားထုတ်ပြန်ခြင်းဖြစ်ထုတ်ပြန်တာဖြစ်ပါတယ်။အဲဒီသဘောထားထုတ်ပြန်ခြင်းချက်ကိုကြည့်ချရဖြစ်ကျွန်တော်တို့ဒီပြည်သူလူထုနဲ့$1,000,000ရေးမှကျွန်တော်တို့ရဲ့အခမ်းအနားကနေဥပပါဝင်လဲဆိုတဲ့ကျွန်တော်တို့ဟိုအရေးရောပြောထားပြီးသားဖြစ်ပါတယ်။ဒီလိုပဲဒီအာဏာသိမ်းပြီးတော့တပိတ်ကာလမှာလဲကျွန်တော်တို့ဖွဲ့စည်းပါဝင်တဲ့ပါဝင်ထက်တဲ့နေရာကနေကြာရအခမ်းအနားကနေကျွန်တော်တို့ပါဝင်ခဲ့ပါတယ်အဲ့ဒီတပိတ်ပြည့်တဲ့နောက်စီရပရိပက္ခပြီးတဲ့ဖြစ်တဲ့ချိန်မှာလဲကျွန်တော်တို့ဖွဲ့စည်းကနီလန်ပေါင်းစုံနဲ့လျှို့ဝှက်လျှို့ဝှက်နဲ့ကျွန်တော်တို့ပါဝင်ဆောင်ရွက်ခဲ့ပါတယ်ဥမာနေဦးဒေါ်လာရေးမှာပေါ်ပေါက်လာတဲ့အာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတော်တော်များများဟိုကျွန်တော်တို့စစ်တနာပေးနိုင်ခဲ့ပါတယ်စစ်တင်အောင်ပေးပြီးတော့တိုက်ခိုက်နိုင်ဖို့အတွက်နောက်ပြီးတော့လက်နက်ခရရရှိဖို့အတွက်ကျွန်တော်တို့ဖွဲ့စည်းရဲ့အခြေခံဒေသမှာလက်နက်ရရှိဖို့အတွက်ကျွန်တော်တို့ဖွဲ့စည်းနေတယ်ညီလာရှာပြီးတော့ဥပပါဝင်ခဲ့တာရှိပါတယ်အဲ့တော့ကျွန်တော်တို့ဖွဲ့စည်းကဒီအာဏာသိမ်းပြီးတော့ CRPH အမျိုးတော့ဗာလဲ CRPH ပေါ့နော်ပြည်သူလူတော်ကိုစားပြုပုံစတဲ့ဖွဲ့စည်းကြတဲ့ကကျွန်တော်တို့ဖွဲ့စည်းကအဲ့ဒီ CRPH နဲ့နိုင်ငံရေးအရဥပဆောင်ရမှုတွေလုပ်ခဲ့ပါကျွန်တော်တို့ဖွဲ့စည်းကအဲ့ကတည်းက CDM ကိုထားပြီးနောက်ပြီးတော့လူတော်ကိုစလဲတွေကျွန်တော်တို့အခြေခံဒေသမှာလုံခြုံအောင်ကျွန်တော်တို့ကာကွယ်စောင့်ရှောက်ထားတာရှိပါတယ်ဒီကနေ့အထိပဲဖြစ်ပါတယ်ဒါကကျွန်တော်တို့ဖွဲ့စည်းရဲ့ဒီလူတော်လာရေးမှာလှုပ်လာရတဲ့အခြေအနေနောက်ပြီးတော့ကျွန်တော်တို့ပြီးနေမှာကျွန်တော်တို့ပြီးနေမှာဒီကနေ့စေအောင်စုကဖိနှိပ်ညှိပါတဲ့တပ်ဖြတဲ့မီးရှုလူဒေးချစ်တပ်ဖြတဲ့ဟာတွေတစတစကြီးထွားလာတဲ့ပုံမှာကျွန်တော်တို့ဖွဲ့စည်းနေတဲ့ဒါကိုဒီကနေ့ကျွန်တော်တို့ဖွဲ့စည်းကဒါဒါချင်းလာလာချင်းရေးဆိုင်တဲ့အာကိုရွေးချယ်ပြီးတော့မှဖက်တက်ရမယ်ပြည်သူလူထုဖက်ကရည်တည်ပြီးတော့မှတက်ရမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုကျွန်တော်တို့ဖွဲ့စည်းရအိုင်မှာဆုံးဖြတ်တာဖြစ်ပါတယ်။တင်ရချက်နဲ့အညီကျွန်တော်တို့ဖွဲ့စည်းကဒီကနေ့စနစ်နဲ့တိအမှဖွင့်လှစ်လိုက်တာဖြစ်ပါတယ
်။ဒီပါဆောင်အရှိတ်တန်လွင်မြင့်အရှိတ်ချမ်းဒီနေမြေတွေပေါ်ဟုအာနေဆက်အထိဆိုလို့ရှိရင်ဟိုနေဆက်အာမေဆက်now the bb 14ပေါ့ bb 15အဲ့ဒီ data တွေအထိပါပြန်ပြီးတော့တိုက်ပွဲတွေဖြစ်တယ်လို့ကြားရပါတယ်ဆိုတော့ဟိုလက်ရှိအခြေအနေမှာကအခုဒီ culture အနေနဲ့ဟိုနေမီအနေထားပေါ့လေဘလောက်အထိကိုစိုးမိုးထားနိုင်ပါလိမ့်လဲ
ဟုတ်ကဲ့ကျွန်တော်တို့73ရက်နေ့ကနေစတိုက်တာကမက်ဆက်မြို့နယ်တစ်ခုလုံးမှာရှိတဲ့ရန်သူစခန်းမျိုးကျွန်တော်တို့ပူပေါင်းတပ်ဖွဲ့တွေနဲ့ကျွန်တော်တို့မဟာမိတ်ညီကိုတပ်ဖွဲ့တွေနဲ့အတူတကွချင်းမွန်နိုင်ခဲ့ပါတယ်။အဲတော့ကျွန်တော်တို့ကကျွန်တော်တို့ဒီမေဆက်ဆိုတာအာနာမသိခင်တို့ကမြို့နယ်အစ်စ်ပါ။မေဆက်မြို့နယ်ပေါ့။ဒီတို့အာနာသိပြီးတော့စစ်ကောင်စီကစေအောင်စုကသူတို့ရဲ့ဒီရွေးကောက်ဖွဲ့အတွက်တိုးတက်ပြင်ဆင်မှုလို့ယူဆရတဲ့ဟိုကိစ္စဖြစ်မယ်လို့ထင်ပါတယ်။အဲ့ဒါကိုသူတို့ခရိုင်အဖြစ်ကျွန်တော်တို့ပြည်နယ်မှာခရိုင်လေးခုဖြစ်သူတို့တိုးချက်ဖွဲ့စည်းလိုက်တာဖြစ်တယ်အဲ့ဒါကမက်ဆက်ပါအဲ့တော့ဆိုလိုတာကမက်ဆက်ကစစ်ကောင်စီရဲ့တတ်မှတ်ထားတဲ့ခရိုင်ခုဖြစ်တယ်ခရိုင်ဆိုတော့အဲ့ဒီမှာမက်ဆက်မြို့မှာခရိုင်အုတ်ချုပ်ကြီးရန်ရည်တွေအပြည့်စုံရှိပါတယ်အဲ့တော့ကျွန်တော်တို့ဖွဲ့ဖွဲ့လင်းပြောရရင်တော့ခရိုင်တစ်ခုကိုစစ်ကောင်စီရဲ့ခရိုင်တစ်ခုကိုကျွန်တော်တို့ပိတ်ပိုက်လိုက်နိုင်တယ်ဆိုတော့ဟာပြီးတော့ဒါတမိုင်းမှာပထမဆုံးအနေနဲ့ကျွန်တော်တို့ဒါသူပေါင်းညှို့မှုနဲ့ကျွန်တော်တို့ဒါကိုချိန်မွနိုင်ခဲ့တယ်လို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်ကျွန်တော်တို့ဒါကဒီအောင်ပွဲကကျွန်တော်တို့ဖွဲ့စည်းတစ်ခုထဲရဲ့အောင်ပွဲအဖွဲ့စည်းတစ်ခုထဲရဲ့လုံနိုင်တိုက်နိုင်ခန့်နိုင်တဲ့ အမျိုးမျိုးဟုတ်ဘူးဆိုတာကျွန်တော်တို့ပြတ်တယ်ပေါ့အဲ့တော့ကျွန်တော်တို့ကညီညွတ်ရင်ကျွန်တော်တို့ရန်သူကိုအနိုင်တိုက်နိုင်တယ်ဆိုတာဒါကျွန်တော်တို့လက်တွေ့ပြတ်တာဖြစ်
ကလဒါကဒီထုတ်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့ပေါ့လေအဲဒီကလလတာရဲ့ဟိုဒုက္ခနှစ်ပေါ့ဒီသူကောကနေပြီးတော့ဟိုအခုထုတ်တဲ့ကြေညာချက်ဟာဒီလော်ရင်ဆိုရဲ့သဘောထားဆိုတဲ့ပုံစံမျိုးပေါ့လေသူ့ရဲ့ကြေညာချက်ထဲမှာရေးသားထားပါတယ်ဆိုတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ရေပေါ့လော်ရင်ဆိုဘာမြန်တုံ့ပြန်ခြင်းပါလဲ
ကျွန်တော်တို့အဖွဲ့အစည်းရဲ့သဘောထားကဒါဘောကောမဒီရဲ့သဘောထားဖြစ်ပါတယ်အဲ့ဒါဘောကောမဒီအားလုံးရဲ့သဘောထားဖြစ်ပါတယ်အဲ့တော့ခုဒီလိုတော့ပြန်တဲ့အနေနဲ့ကတော့ကျွန်တော်တို့သုံးသပ်တာတော့ဒါစစ်ကောင်စီရဲ့ဖျားပေးမှုစစ်ရန်သူရဲ့ဟိုအရေးအသားလို့ပဲကျွန်တော်တို့ဒီလိုပဲယူဆပါတယ်အဲ့တော့သူဒီလိုထောက်ပြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါတော့သူတယောက်ထဲရဲ့သဘောထားဖြစ်တယ်သူနဲ့ပဲဒီကတရားဝင်ဆက်တယ်မိများဖို့ပဲကျွန်တော်တို့ကတော့အဲ့လိုပြောချင်ပါတယ်အဖွဲ့အစည်းနဲ့တော့မပတ်သက်ပါဘူးအဖွဲ့အစည်းကလည်းအဲ့ဒါကိုဖိဆက်နေမှာမဟုတ်ပါဘူးအဖွဲ့အစည်းကိုလည်းထိခိုက်စရာမရှိပါဘူးပဲပြောချင်ပါတယ
်ဒါကတော့ကီနီပြည်လူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးကလလတာရဲ့ဒီပြောခွင့်ရတွဲဖက်အတွင်မူရဲဘော်လော်ရင်ဆိုကိုကိုအောင်ကဆက်သွယ်မေးမြန်းခဲ့တာပါအခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါနိုင်ငံအနာဂတ်တိဆောက်ရေးမှာဆရာနာရှင်စနစ်အပြေးတိုင်ဖြတ်သိမ်းရေးကိုဦးတည်ပြီးတော့စကိုင်းဖော်ရမ်ကိုပြုလုပ်ခဲ့တာဖြစ်တယ်လို့မြောင် PDF ပြည်သူ့ကာကွယ်ရေးတပ်ကကိုနွေဦးက VOE ကိုပြောပါတယ်စကိုင်းတိုင်းဒေတာကြီးမှာစစ်အာဏာသိမ်းတာကိုလက်မခံဘဲခုခံတော်လှန်နေတဲ့လက်နက်ကင်နဲ့အရက်ဖက်အဖွဲ့တွေအပါအဝင်အဖွဲ့အစည်းပေါင်း100နီးပါးပါဝင်တဲ့ဒီစကိုင်းဖော်ရမ်လို့ခေါ်တဲ့စကိုင်းညီလာခံကိုမေလ30ရက်နဲ့31ရက်နေ့နှစ်ရက်တာပြုလုပ်ခဲ့ပါတယ်စကိုင်းဖော်ရမ်ပြောခွင့်ရသူတအုပ်ဖြစ်တဲ့ကိုနွေဦးမြောင်ကိုဒီတစ်ပတ်အတွက် Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်ကိုနေဦးရေအခုကိုနေဦးကဒီမြောင်ဘက်က PDF ပေါ့နော်ပြည်သူ့ကာကွယ်ရေးတပ်အနေနဲ့ဒီမေလကွန်ပိုင်းလုံးကလုပ်ခဲ့တဲ့စကိုင်းတိုင်းဒေတာကဒီစကိုင်းဖော်ရမ်မှာပါဝင်ခဲ့တဲ့သူတအုပ်ဆိုတဲ့ခါကျတော့ကြည့်တဲ့ဒီစကိုင်းဖော်ရမ်ကိုဘယ်သူတွေကစလုပ်ခဲ့တာလဲရှင
်စကိုင်းဖော်ရမ်ကိုဘယ်သူတွေကစခဲ့လဲဆိုလို့ချင်းအဓိကကတော့ကျွန်တော်စကိုင်းတိုင်းသူတိုင်းသားတွေနဲ့ပဲစခဲ့တာပေါ့ဗျာနော်အိတ်ထဲကနေမှကျွန်တော်တို့ဒီပါတဲ့ဟာကကျွန်တော်တို့ဒီနေပြည်တော်အင်အားစုတွေပါတယ်တော်လိုင်းအင်အားစုတွေပါတယ်နောက်တစ်ခုကကျွန်တော်တို့ကစကိုင်းတိုင်းတွင်ကကျွန်တော်တို့တပိတ်အင်အားစုတွေပါတယ်ပြီးလို့ရှိရင်စကိုင်းတိုင်းတွင်ကစီဒီအန်အင်အားစုတွေပါတယ်စကိုင်းတိုင်းတွင်ကနိုင်ငံရေးအင်အားစုတွေပါတယ်ဒါအဲ့ဒီအစုအဖွဲ့တွေကနေပြီးတော့ကျွန်တော်တို့ဟိုစလိုက်တာပေါ့ဗျာ
အဲ့တော့ဒီစကိုင်းဖော်ရမ်လုပ်ဖို့ဖြစ်လာတဲ့အကြောင်းရင်းကရောပါလဲရှင်နောက်ပြီးတော့ဒီလိုလုပ်ဖို့အတွက်ကိုရောဘလို့အခက်ခဲတွေစိန်ခေါ်မှုတွေရောရှင်းဆိုင်ခဲ့ရလဲ
အဲ့ဒါတော့ကျွန်တော်တို့ဟိုဖြစ်မြောက်အောင်လုပ်တဲ့ဆိုတဲ့နေရာမှာကတော့ကျွန်တော်တို့အစတော့ကျွန်တော်တို့စဉ်းစားခဲ့ရတာပေါ့ဗျာနော်အများကြီးလည်းစဉ်းစားခဲ့ရတယ်ကျွန်တော်တို့အစည်းအဝေးတွေလည်းကျွန်တော်တို့ဒီမြေပြင်အင်အားစုတွေစုဝေးပြီးတော့တိုင်ပင်ရတဲ့အခါကြီးဆိုရင်လည်းဒါဟိုကျွန်တော်တို့အချိန်ချင်းအခါခါပဲပေါ့ဒီဖြစ်မြောက်လာပေါ့ကျွန်တော်တို့စကိုင်းတိုင်းမှာဒီလိုမျိုးတွေဒီလိုမျိုးတွေအခြေအနေတွေဖြစ်နေတယ်ဒါမျိုးတွေဒါမျိုးတွေဖြစ်နေတယ်ဒီပုံစံတိုင်းဆက်သွားလို့ရှိရင်တို့ကတို့ပြည်သူတွေဆုံရှုံနေနာခဲ့ရတဲ့ဒါတည်ကြည်ပျက်စီးမှုမရှုခံမှုတွေနဲ့မကမီတော့ဘူးနောက်တစ်ခုကတော်လိုင်းရေဘော်တွေအသက်ပေးနေရတဲ့တော်လိုင်းရေဘော်တွေကိုအသက်ပေးရတာတွေကလည်းအလဟတ်ဖြစ်တော့မယ်သူတို့အသက်ပေးခဲ့ကြတဲ့ဟာတွေကလည်းဒီကိုယ်တွေသွားခြင်းနဲ့ဒီစစ်အာဏာရှင်ချဆုံရေးဆိုတဲ့လမ်းကြောင်းတစ်ခုလည်းမဟုတ်ဘူးအာဏာရှင်ချဆုံပြီးသွားပြီဆိုလို့ရှိရင်အာဏာရှင်နေအသက်တွေမပေါ်ပေါက်လာဖို့အရေးရောတိုင်းသူပြည်သားတွေရောပြီးလို့ရှိရင်အကုန်လုံးတို့နေကြတဲ့ရည်ရွယ်ချက်ကလည်းဒီ perfect democracy နိုင်ငံတော်ကြီးတွေဒါဖြစ်ပေါ်ဖို့အတွက်ကိုလည်းဒါဥတည်ပြီးသွားနေကြတာဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီဟာတွေကိုဒီပုံစံတိုင်းသွားလို့ရှိရင်တော့တိုတော်လိုင်းခီလဲကြာလိမ့်မယ်ဖိုင်ဒါထက်မကမကြုံလာနိုင်နဲ့အဲ့တော့ကျတော့တို့တကယ်တော်လိုင်းခီလဲမြန်မြန်ဆန်ဆန်ပြီးမြောက်နိုင်ရမယ်ပြီးလို့ရှိရင်ဒီပြည်သူတွေလိုလားတဲ့အရာတစ်ခုကိုလည်းပုံဖော်နိုင်ရမယ်ပြီးလို့ရှိရင်ကြာဆုံးသွားတဲ့ရဲဘော်တွေမျက်နှာကိုထောက်ထားပြီးတော့လဲတို့ကဒီဟာကြီးကိုသူကကြံခဲ့တဲ့လူတွေအနေနဲ့ဆက်လုပ်ရမယ်ဆိုတဲ့ဒါယုံကြည်ချက်တွေနဲ့ပေါ့နော်အဲ့အရာတွေကျွန်တော်တို့ဒီလိုမျိုးအကောင့်တွေဖော်လိုက်တာဖြစ်ပါတယ်
ဟုတ်သတင်းတွေအရာဆိုလို့ရှိရင်ဒ ဒီစကိုင်းတိုင်းဒေသကြီးမှာဆရာနာသိန်းတော်လက်မခံတာနောက်စစ်ကောင်စီအုပ်ချုပ်တော်လက်မခံတဲ့အခြေအနေတွေကလည်းရှိနေတာတွေတွေ့ရတဲ့ခါကျတော့ဒီဒေသဒီစကိုင်းတိုင်းဒေသကြီးမှာဟိုစစ်ကောင်စီကပြင်းပြင်းထန်ထန်သူတို့ကင်တွယ်နေတဲ့အနေအထားတွေကဘယ်လောက်ထိရှိလဲရှင
်အဲကျွန်တော်တို့ဒီစကိုင်းတိုင်းအတွင်းမှာကကျွန်တော်တို့ဒီစစ်ကောင်စီရဲ့ဒါဟိုလောက်ရက်တည်းဘယ်လောက်ထိရှိလဲဆိုလို့ရှင်ဒါဟိုကျွန်တော်တို့စကိုင်းတိုင်းအတွင်းမှာရှိနေတဲ့ပြည်သူတွေကတော့ဒါအကုန်လုံးနေပါသိကြတယ်ခံနေကြရတဲ့ဟာကြီးလည်းအကုန်လုံးနေပါသိကြတယ်တချို့နေရာတွေမှာဆိုလို့ရှင်ခံလဲရတာကျွန်တော်တို့ဒီပေါ့ဟိုလူမသိသူမသိခံလဲရတဲ့ကိစ္စမျိုးတွေခံနေရတာတောင်မှဟိုဒီထုတ်ဖို့ပြသလို့မရတဲ့နေရာမျိုးတွေဥပမာပေါ့ကျွန်တော်တို့ဒီ internet တွေမရှိတော့ရှိတဲ့တွေကျွန်တော်တို့ခက်ခဲလို့အားရကြောင့်မလို့ဟိုကျွန်တော်တို့တကယ်ဖြစ်ပြီးတော့တကယ်ဟိုသတင်းတွေကအပြင်ထွက်မသွားတဲ့ဟာတွေမျိုးတွေကလည်းအများကြီးရှိတာပေါ့ဗျာနော်အဲနောက်တစ်ခုအနေနဲ့ဒါကျွန်တော်တို့ပြည်သူတွေဘက်ကခံရတဲ့ဟာတွေဆိုလို့ရှင်ဘာတွေရှိမလဲဆိုလို့ရှင်ဒါဟိုကျွန်တော်တို့ဒီအကြောင်းမဲ့ပေါ့နော်ပြည်သူအိုးအိမ်တွေမရှိရဲဆိုတဲ့ဟာလည်းရှေ့လားတွေကစပြီးဗျာ2022လောက်ကစပြီးတော့ဒီနေ့ချိန်ထိရတနေမဟုတ်တနေရတော့ဟိုတင်ဒီပါအရင်နဲ့ရှိခဲ့တာပေါ့ဗျာဆက်တိုက်ပဲလှုပ်လိုက်ပြီဆိုလို့ရှင်လည်းရွာလုံးကျွနေပါကြီးပဲဒါအဲ့လိုမျိုးဆိုတော့ဒီအိုးအိမ်ဆုံးရှုံးသွားတဲ့ပြည်သူတွေဆိုတဲ့ဟာလည်းဒါတိမ့်ချနေပြီအများကြီးပဲအများကြီးပဲအဲ့အဲ့လိုမျိုးနဲ့ဒါအပြစ်မဲ့ပြည်သူတွေဖမ်းဆီးခံပြီးတော့ဒါအကြောင်းမျိုးကြောင့်ဒါဖမ်းဆီးခံရတယ်ဖမ်းဆီးခံပြီးတော့ထောင်ချဒါအနှိမ့်ဆက်ခံနေရတဲ့ဟာဆိုလို့ရှင်လည်းဒါအများကြီးပဲကျွန်တော်တို့စကိုင်းတိုင်းအတွင်းထဲမှာဒါအဲ့လိုမျိုးတွေပြီးလို့ရှင်ကျွန်တော်တို့ဟိုဒီဒုက္ခိတဖြစ်သွားတဲ့လူတွေအသက်တော်မသေးဘူးစီးတဲ့ဥစ္စာတွေလည်းကုံဆုံးသွားပြီဒါပေမဲ့ဘဝတွေကဒုက္ခိတဘဝတွေနဲ့ဆက်ပြီးရှင်သန်သွားမယ့်လူတွေကလည်းအများကြီးပဲဒါအဲ့လိုမျိုးတွေကဆိုတော့ကျွန်တော်ဒါစစ်ကောင်စီရဲ့လောက်ရက်တည်းကဘယ်လောက်ထိဆိုလို့ရှင်ဒါကျွန်တော်တို့ကတော်တော်လေးကိုဟိုပြောရမှာတော့စိုးရွားတယ်လို့ပြောရမှာပေါ့ဗျာသူတို့ကဟိုစာနာစိတ်ဆိုတာမရှိဘူးပေါ့ဒါကျွန်တော်တို့လက်နက်ကင်ထားတယ်မှန်တယ်သူတို့လုပ်ချင်တဲ့ဆိုရင်လက်နက်ကင်ထားတဲ့လူကိုလက်နက်ကင်ထားတဲ့လူချင်းချင်းရင်ဆိုင်နဲ့ဖြည့်ရှင်းနေဆိုတဲ့ဟာကဒါနီးလန်းကြတယ်တဘာဝကြတယ်ပေါ့ဗျာနော်ဒါပေမဲ့ဒီလိုမျိုးဟိုအပြစ်မဲ့ပြည်သူတွေအထိပြစ်မဲ့တခုပုံစံမျိုးနဲ့ဒါကျွန်တော်တို့ဒါလွတ်လာတော့ဒါတော်တော်ကြီးစိုးရွားပြီးတော့ဒါလုံးဝကိုဒါလူမဆန်တဲ့ကိစ္စတွေဖြစ်သွားတဲ့အတောင်ပေါ့ဒါတော့ဒီစစ်ကောင်စီနဲ့ပတ်သက်တဲ့ဒါဆိုးရွားမှုတွေပေါ့ဗျာ
အဲ့တော့စစ်ကောင်စီဘက်ကဒီစကိုင်းတိုင်းဒေသကြီးဘက်မှာဟိုထိန်းချုပ်နိုင်တဲ့အနေအထားရောဘယ်လိုရှိလဲ
ဟုတ်ကဲ့တိုင်းတိုင်းကဒီမအုပ်ချုပ်နိုင်လဲဆိုလို့ရှိရင်ဒါအဓိကတော့ဟိုကျွန်တော်တို့ရိုးရိုးရှင်းရှင်းလေးပဲတွေးမှာဆိုလို့ရှိရင်သူတို့မအုပ်ချုပ်နိုင်တဲ့အတွက်ကြောင့်မလို့ပြန်လဲအုပ်ချုပ်နိုင်ဖို့အတွက်ဒါသူတို့ပြန်ကြိုးစားနေတာပဲနော်အဲ့အဲ့တော့ကျတော့ရာဂန်နှုန်းအဖြစ်ပြောမှဆိုလို့ရှိရင်ဒါစစ်ကောင်စီရဲ့ဒါအုပ်ချုပ်နိုင်မှုအုပ်ချုပ်ရေးကြံတရားဆိုတဲ့ဟာကတော့ဒါပြက်စီးသလောက်ဖြစ်နေပြီဒီပြက်စီးသလောက်ဖြစ်နေပြီဒီအိတ်ဟာကိုမှသူတို့ကလုံးဝအဆုံးရှုံးမခံရနိုင်ဖို့အတွက်ကိုသူတို့ပြန်ပြီးတော့ကြိုးစားနေတာပါဗျာရက်ဆက်ဆုံးနီလန်းနေနော်ဆိုလို့ရှိရင်ကျွန်တော်တို့လူမဆန်သောနီလန်းနေနဲ့ဘလို့နီလန်းနဲ့မဆိုသူတို့ပြန်ရရင်ပြီးရောဆိုတဲ့တကယ်အာနာရှင်ဆန်လူမဆန်နဲ့ဒါလောက်ရမျိုးစုံတုံးပြီးတော့ဒါပြန်လဲပြီးတော့ဟိုသူတို့အောက်ကိုပြန်ရောက်ဖို့အတွက်ဒါအဆောင်ကုန်ကြိုးစားနေတယ်လို့ပဲဒါဟိုပြောရမှာပေါ့ဗျာအဲ့တော့ဒီတော့ဒါသူတို့ဘက်ကပြောင်းလဲလာတဲ့ဒီဟာပိုင်းနေရှိတယ်အဲ့ဒါကဒါကျွန်တော်တို့ဘယ်လိုမှလဲဆိုလို့ရှိရင်ဒီလေရင်နဲ့တုံးနေဆိုတဲ့ဟာထက်သူတို့မြေပြင်မှာကတုံးလာတဲ့ဒီဟာကပြတာတောက်ကြစစ်တွေကိုပြန်ပြီးတော့အသက်သွင်းလာတယ်အသက်သွင်းလာလို့ရှိရင်ဒါကျွန်တော်တို့ဒီကိုရီးယားအာနိချက်ကိုရှောင်းရှာပြီးတော့အဲ့ဒီအာနိချက်ပေါ်မှာပဲဒါဟုတ်တည်ရရသူတို့ဟိုအနိုင်ရရှိဖို့အတွက်ကြိုးစားလာကြတဲ့ဟာတွေကဒါဒီ6လပိုင်းထဲမှာတော်တော်များများတွေ့လာရတယ်ဗျဒီအိတ်ဟာတွေနဲ့ပတ်သက်ပြီးတော့အခြေအနေကတော့ဒါတူတင်ကိုတင်ဖြစ်နေတဲ့အခြေအနေဒါသူတို့လည်းစိုးစုံစုံလုပ်နေတာပဲကိုတွေလည်းဒီကာကွယ်ရမယ့်ဟာကိုကာကွယ်ရသလိုဒါတံပြန်လုပ်ရမယ့်ဟာတွေကိုလည်းတံပြန်လုပ်ဖို့အတွက်ကိုတော့ဒါအားလုံးကတော့ဟိုဒုံကန်အခြေအနေနှစ်ရက်နေပါတယ်
အဲ့တော့ဟိုစကိုင်းတိုင်းဒေသကြီးရဲ့အနေအထားကိုကြည့်မယ်ဆိုလို့ရှိရင်ဟိုစစ်ကောင်စီဘက်ရောနောက်ဒီဆရာနာသိန်းတော်လက်မခံတဲ့တော်လှန်ရေးအင်အားစုတွေဘက်ကရောဟိုအပြန်လှန်ပေါ့နော်ဒီလိုတိုက်ခိုက်နေတဲ့အပြန်လှန်တိုက်နေတဲ့အနေအထားတွေကစကိုင်းတိုင်းဒေသကြီးမှာရှိနေတဲ့ခါကြတော့တကယ်တမ်းဒီစကိုင်းတိုင်းဒေသကြီးမှာပြည်သူတွေရဲ့အဓိကအတံမွေးဝမ်းကြောင်းကလည်းလေယာစိုက်ပျိုးရေးဖြစ်တယ်ဆိုတော့အဲ့တော့အခုဒီလိုအနေအထားမှာစိုက်ပျိုးရေးလုပ်ငန်းတွေလည်းဘလို့အနေအထားတွေရှိသလဲနောက်ပြီးတော့ဒီလိုအပြန်အလှန်တိုက်ခိုက်မှုတွေကြောင့်လည်းလေယာဉ်လုပ်ငန်းတွေအပေါ်မှာဟိုထိခိုက်မှုအတိုင်းတာဘလောက်ထိရှိလဲရှင
်အဲစီးပွားရေးတန်တာဆိုတဲ့ဟာရဲ့ကျွန်တော်တို့ဟိုနောက်မှာကကျွန်တော်တို့ကဒီစကိုင်းတိုင်းမှာကအားလုံးကတောင်သူတွေကြည့်ပဲတောင်သူလည်းတမကျွန်တော်တို့ဒါဟိုစိုက်ပျိုးရေးကိုပဲအဓိကထားတဲ့အတိုင်းပြီးလို့ရှင်ကျွန်တော်တို့တခြားအတိုင်းတွေလိုမျိုးပေါ့နော်ရန်ကုန်မန္တလေးတို့လိုမျိုးကျွန်တော်တို့ကဒီစက်ရုံအလုပ်ရုံနေနဲ့ဟို တခြားစီးပွားရေးလက်ပတ်စရာတွေကအများကြီးရှိတဲ့နေရာမဟုတ်ဘူးစိုက်ပျိုးရေးကိုပဲအဓိကထားတဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့စိုက်ပျိုးရေးပိုင်းနဲ့ပဲကျွန်တော်တို့အရင်ကြည့်မှဆိုရင်တောင်မှဒါဟာဒါနှစ်နဲ့ဒီနှစ်တူတူတော့ဘူးဗျာနော်တချို့နေရာဆိုရင်ကျွန်တော်မစိုးတော့တဲ့အခြေအနေတွေကလည်းအများကြီးကြုံလာတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီစခန်းနဲ့နေတဲ့နေရာတွေအဲ့လိုမျိုးနေရာတွေမှာဆိုလို့ရှိရင်ဒါကျွန်တော်တို့ဒီအသက်အန္တရာယ်တွေရှိတဲ့အတွက်ကြောင့်မလို့အဲ့ဒီအဲ့လိုမျိုးမြေနေရာတွေမှာဆိုလို့ရှိရင်မစိုက်ပျိုးနိုင်တော့လွတ်လာတယ်အများကြီးပဲဧကတွေများတယ်။ပြီးလို့ရှိရင်ကျွန်တော်တို့စကိုင်းတိုင်းထဲမှာရှိတဲ့တချို့မြို့နယ်တွေမှာဆိုရင်ပြူရွာတွေဆိုတာရှိတယ်။အဲ့ဒီပြူရွာတွေမှာဆိုလို့ရှိရင်လည်းသူတို့ရွာတွေမရောက်ခင်မှာရှိမှာဆိုရင်လည်းဒါမိုင်းတွေအဆင့်ဆင့်ကာထားကြတယ်ပေါ့နော်။အဲ့တော့ကျတော့အဲ့ဒီနေရာပတ်ဝန်းကျင်တွေကိုသွားပြီးတော့ကိုယ့်ရဲ့တောင်သူကိုယ့်ရဲ့ဆိုင်ခင်းတွေကိုသွားပြီးစိုက်ဖို့ပြုဖို့ဆိုတာလုံးဝမဖြစ်နိုင်ဘူး။နော်။အဲ့လိုမျိုးသွားပြီးဆိုလို့ရှိရင်မိုင်းတွေမမီဘူးဆိုရင်တောင်မှသူတို့ဖမ်းတာခံရလို့ရှိရင်ဒါအသက်ခံရတယ်။ဒီဟာကကျွန်တော်တို့စိုက်ပျိုးရေးမှာဒါထိခိုက်လာတဲ့ဒါကြက်တွေပေါ့ဗျာနော်။ဒါအဲ့ဒါတွေကိုရှင်ပြောတယ်ပေါ့။အဲ့နောက်တော့ကျွန်တော်တို့စက်တာလေးကိုကြည့်ရဆိုလို့ဒါကျွန်တော်တို့စကိုင်းတိုင်းထဲမှာဆိုလို့ရှိရင်ဘာတွေထွက်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီအဓိကကျွန်တော်တို့တစ်တွေစိုးကြပါလို့ဗျာနော်။ဒါကျွန်းနေပါရေးတစ်တွေပါရေးထွက်တယ်။ဒါအဲ့လိုမျိုးတွေဆိုတော့ကျွန်တော်ဒါဟိုဒီဟာတွေကလည်းကျွန်တော်တို့ဒီကောင်းမွန်စွာနဲ့ဟိုကျွန်တော်တို့ကဘလို့ကိုယ့်ရဲ့တရားစတာကိုကိုဘလို့ပြန်လုံးချမလဲနော်။ပြီးတော့စစ်ကောင်စီကလည်းလုံးလို့မရတော့ဘူးမှန်တယ်။သူတို့လုံးမရသလိုမျိုးပဲကျွန်တော်တို့လည်းလွတ်လွတ်လပ်လပ်ကြီးလုံးလို့မရဘူးဒီတစ်တွေကိုလမ်းကြောင်းကနေဘလို့တင်မလဲပြီးလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံတကာကရောဒါကိုတင်ကျင်နိုင်တယ်ကိုရောင်းကျင်နိုင်ရောင်းလို့ဒါဟိုလက်ခံတဲ့အနေအထားမျိုးမဟုတ်ဘူးပေါ့နော်ပြီးလို့ရှိရင်ဒါကျွန်တော်တို့တောင်သူတွေမှာထွက်တဲ့ပဲသိနေတယ်အဲ့ဒါတွေကိုကျွန်တော်တို့အရင်တော့ဆိုအိန္ဒိယဘက်ကိုကျွန်တော်တို့ကမပဲတွေကလေပဲတွေဆိုလို့ရှိရင်အိန္ဒိယဘက်ကိုတင်ကြတယ်ဒါအိန္ဒိယထွက်ကုန်တွေပေါ့နော်ပြီးလို့ရှိရင်ကျွန်တော်တို့ဒီဘက်မှာရှိတဲ့ပဲတွေပြီးလို့ရှိရင်ကြောင်းလို့ပြီးလို့ရှိရင်ဖျက်သခွားအားလုံးကကျွန်တော်တို့တရုတ်ပြည်ပြေတော့ဘူးဆိုလို့ချင်းဒါချက်တဲလာမှာတော့ကျွန်တော်တို့ကြည့်သူတွေပဲဗျာနော်အဲ့တော့ကျတော့အဓိကကတော့ဒါတွေကိုလည်းကျွန်တော်တို့ကထည့်ပြီးတော့မစဉ်းစားလို့မရအောင်ထည့်စဉ်းစားမှာပဲအဲ့တော့ကိုတိုင်းရဲ့ကံကြမ္မာကဘယ်သူတွေလာလုပ်ပြီးမှလဲကျွန်တော်တို့တိုင်းသူတိုင်းသားတွေပဲကျွန်တော်တို့ရုံးကံမှာရတော့မယ်အဲ့ဒါကြောင့်မလို့ဒီစကိုင်းတိုင်းဖူတန်ဆိုတဲ့ဟာတွေမှာတော့ကျွန်တော်ပါလာလိုက်တာပါ
အဲ့တော့ဒီစကိုင်းဖော်ရမ်ကဟိုအဖွဲ့အစည်းပေါ့နော်ဒေတာအတွင်းမှာရှိတဲ့အဖွဲ့အစည်းပေါင်းစုံနောက်ပြီးတော့အရက်ဖက်အဖွဲ့အစည်းတွေကလက်နက်ကိုက်ဒေါ်လာနဲ့အဖွဲ့အစည်းတွေရောပါဝင်တာဆိုတော့အခုလက်ရှိဒီဆီယနာသိန်းနောက်ကိုစန့်ကျင်လှုပ်ရှားမှုတွေမှာဥဆောင်နေတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်မှာဒီစကိုင်းဖော်ရမ်ကသဘောထားဘယ်လိုရှိလဲရှင
်ဘယ်လိုသဘောထားလဲဆိုလို့ရှိရင်တော့ဒါကျွန်တော်တို့စကိုင်းဖော်ရမ်စတင်ပြီးတော့ဒါဟိုလုံးစင်ကနေရလဲအားလုံးကဒီ NG ကိုတော့ဒါကျွန်တော်တို့ကတော့ဟိုအစိုးရအဖြစ်ပြည့်ရနေပဲကျွန်တော်တို့ကဟိုတက်မှတ်ကြတယ်ပေါ့ဗျာနော်ပြီးတော့ဒီဟာမျိုးလုပ်လိုက်တဲ့ဟာကလည်းဒါ NG ကအများကြီးအထောက်အပံ့ဖြစ်သွားမယ် NG ကလည်းလုပ်ဖို့ဒါကျွန်တော်တို့တွားနေတဲ့လမ်းကြောင်းရောပြီးလို့ရှိရင်ဒါကျွန်တော်တို့ကိုယ်တိုင်ဒီအားလုံးပေါ့နော်ကိုယ်တိုင်အင်အားစုတွေအားလုံးရောပြီးလို့ရှိရင်ပြည်သူတွေအလုံးလိုချင်တဲ့ဟာကလည်းဒီလမ်းကြောင်းတစ်ခုဒီဟိုဒီမိုကရေစီနိုင်ငံကတ်ထရဒီမိုကရေစီနိုင်ငံဆိုပြီးတော့အော်ဟစ်ပြီးတော့ဒါကျွန်တော်တို့တပိတ်တွေလုပ်ကြတယ်ပါရီဆိုတော့နော်အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့လည်းပြည်သူတွေပါလာအောင်ကျွန်တော်တို့စီယုံမှုတွေလုပ်ခဲ့ကြတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကပြည်သူတွေကိုဒီလိုစကားမျိုးတွေပြောထားခဲ့တယ်ဒီလိုစကားမျိုးတွေပြောထားခဲ့တဲ့အတွက်ကြောင့်ပြည်သူတွေကလည်းဒီဟာတွေကိုကြုံကြည့်ပြီးတော့နောက်ကိုပါလာကြတယ်လိုက်လာကြတယ်အဲ့ဒါဆိုလို့ကျွန်တော်ဒါကျွန်တော်တို့ကိုယ်ရံလက်ခရီးပြေးခဲ့တယ်ပြည်သူတွေကိုယ်ရံနဲ့ဒီဟာကိုကြုံကြည့်ပြီးတော့လိုက်လာတာဖြစ်တဲ့အတွက်ကြောင့်မလို့ဒီဟာကိုတော့ဒါဟိုကိုယ်ကတိတိုင်ကိုဆက်လုပ်ကြရမယ်ဟာပေါ့ဗျာနော်အဲ့ဒါကတော့ဟိုတပိုင်းပေါ့နောက်တစ်ခုကတော့ဒီ NUG ပေါ်မှာဘယ်လိုသဘောထားလဲဆိုလို့ရှိရင်တော့ဒီ NUG ကတော့ဒါဟိုအစိုးရတည်းရဲ့အနေနဲ့ပဲဟိုသဘောထားပြီးတော့ NUG အတွက်ဒါလုပ်ငန်းကိစ္စတွေမှာရှေ့ပို့ရောက်မယ်ပြီးလို့ရှိရင်တောက်တိုင်တစ်ခုဖြစ်မယ်အတော်လိုင်းခီးတွေငန်းခီးကြီးရောက်ရောက်ဒီကောင်အောင်လုပ်ပေးနိုင်မယ်ဒီဟိုဟာစုဆောင်မှုတွေမကျင့်တဲ့မှုတွေပေါ်မှာဒီပဋိပက္ခတွေအချင်းချင်းချစ်ပွားနေတဲ့ဟာတွေကိုလည်းထိန်းချောင်းသွားနိုင်မှာပေါ့ဗျာနော်ဒါအဲ့လိုမျိုးဒီအားလုံးထုံုံပြီးတော့ဒီလိုမျိုးလုပ်ဖြစ်တာနေဖြစ်ပါလေခင်ဗျာ
ဒါကတော့မြမရေးရာဒီဆွေးနွေးခန်းအစီအစဉ်ပါရှင်မကြာခင်မှာတော့ကပ္ပမြမမီဒီယာမြင်ကွင်း ISP မြန်မာရဲ့ဒီမြင်ကွင်းကျင်းမှတ်စုမြန်မာပြည်ကပေးစာကဘာတလွားထူးခြားတဲ့သတင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
အခုဆက်လက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါလက်ရှိကြုံတွေ့နေရတဲ့မြန်မာစီးပွားရေးအခက်အခဲတွေဟာနိုင်ငံရေးအကျက်အတဲတွေကြောင့်ဖြစ်ပေါ်ရတဲ့ တန်ရာတန်ချက်တွေလို့ကမ္ဘာပံအစိုးရခန်းစားကဆိုပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းပါရှင်ပြည်တွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါ
အားလုံးပဲမင်္ဂလာပါခင်ဗျာဒီကမှမီဒီယာမြင်ကွင်းကန်တာကနေလက်ရှိကြုံတွေ့နေရတဲ့မြန်မာစီးပွားရေးအခက်အခဲဟာနိုင်ငံရေးအကျပ်တဲကြောင့်ဖြစ်ပေါ်လာရတာလို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကသုံးသပ်တဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါပြီးခဲ့တဲ့သတင်းပတ်ထဲမှာမြန်မာနိုင်ငံသားကုံသွယ်မှုဘဏ် MFTB နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရောင်းဝယ်ရေးဘဏ် MICB ဘဏ်တွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့တံခတ်အရေးယူလိုက်တဲ့သတင်းဟာပြည်တွင်းပြည်ပမီဒီယာတွေမှာဦးစားပေးသတင်းဖြစ်ခဲ့တာတွေ့ရပါတယ်။မြန်မာစီးပွားရေးလောကနဲ့ကုန်သွယ်လုပ်ငန်းရှင်များကြားမှာလည်းလှုပ်ခတ်သွားကဒေါ်လာဈေးကလည်းကျပ်3,100ကျော်သွားခဲ့ပါတယ်။ဒီအကြောင်းကိုဇွန်28ရက်နေ့မှာနီကီအေးရှားကမြန်မာစစ်ကောင်စီရဲ့ဝင်ရောက်ထိန်းချုပ်မှုကြောင့်ငွေကြေးလဲလှယ်နှုန်း3မျိုးဖြစ်လာနိုင်တယ်လို့ရေးပါတယ်။လောင်စာစီပြက်လက်မှာကိုစိုးရိမ်နေတဲ့မြန်မာစစ်ကောင်စီဟာဒေါ်လာငွေကြေးရောင်းဝယ်သူတွေကိုဝင်ရောက်ဖမ်းဆီးပြီးဈေးကွက်ကိုထိန်းချုပ်ဖို့လှုံ့ဆော်လာတာတွေ့ရပါတယ်။ဒီလိုလုပ်တဲ့အတွက်ဒေါ်လာငွေရောင်းဝယ်တဲ့နောက်ထပ်ငွေကြေးဈေးကွက်တစ်ခုနောက်ထပ်ဈေးနှုန်းတစ်ခုထပ်မံပေါ်ပေါက်လာနိုင်တယ်။လက်ရှိမှာကိုဘိုဘန်ကတ်တတ်မှတ်ထားတဲ့ဈေးနှုန်းနဲ့ဈေးကွက်ပေါက်ဈေးဟာကွာဟနေတယ်။2022ဩဂုတ်လမှာဘိုဘန်ကတ်ဒေါ်လာကို2100ကျပ်နှုန်းတတ်မှတ်ထားခဲ့ပေမယ့်လို့လောလောဆယ်မှာဈေးကွက်ပေါက်ဈေးကဒေါ်လာကို3,000ကျော်ဖြစ်နေတယ်စစ်ကောင်စီကဒေါ်လာငွေကြေးဈေးကွက်ကိုဝင်ရောက်ထိန်းချုပ်ပြီးကြက်ငွေတန်ဖိုးကျဆင်းနေတာကိုကြားကန်ပေးဖို့ကြိုးစားနေတယ်ဒါဟာကြက်ငွေတန်ဖိုးပိုပြီးအပြော့လာနေတယ်ဆိုတာကိုပြသနေတယ်လက်ရှိချိန်မှာတိတ်ပြီးတော့ရှင်းရှင်းလင်းလင်းမရှိသေးတာကတော့စစ်ကောင်စီဗဟိုဘဏ်အနေနဲ့ပုဂ္ဂလိကဘဏ်တွေကိုအသုံးပြုပြီးတော့နိုင်ငံခြားငွေကြေးလဲလှယ်မှုလမ်းကြောင်းသစ်တစ်ခုလှုပ်လာလိမ့်မလားဆိုတာပါပဲဒီလိုဖြစ်လာမလားဆိုတာကတော့နောက်ထပ်ဘာတွေဆက်ဖြစ်မလဲဆိုတဲ့အပေါ်မူတည်နေသလိုနောက်ထပ်ငွေလဲလှယ်နှုန်းသစ်တစ်ခုနဲ့မှောင်ကူဈေးကွက်တစ်ခုလည်းပေါ်ပေါက်လာနိုင်တယ်လို့နီကီအေးရှားကရေးသားထားပါတယ
်။အမေရိကန်အစိုးရအနေနဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေအရေးယူမှုတွေလှုပ်တာဟာမြန်မာနိုင်ငံမှာရွေးကောက်ခံအရက်သားအစိုးရစီကတရားမဝင်အာဏာသိမ်းထားတဲ့စစ်ကောင်စီအုပ်ချုပ်ရေးအဆုံးသတ်ဖို့နဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်ပါ။အလားတူပါပဲအခုလောလောဆယ်မှာကြေးရွာတွေနဲ့တိုင်းရင်းသားဒေသတွေကိုရရက်ဆက်ဆက်ပုံကျဲတိုက်ခတ်နေတဲ့စစ်ကောင်စီရဲ့လုံရက်တွေရပ်တန့်သွားစီဖို့စစ်ကောင်စီရဲ့ဆိုးရွားလာတဲ့လူခွေရဲ့ချိုးဖောက်မှုတွေရပ်တန့်စီဖို့အာဆီယံအပါအဝင်နိုင်ငံတကာအတိုင်အဝန်ရဲ့တောင်းဆိုမှုတွေကိုလိုက်နာအကောင့်ထဲဖော်စီဖို့အတွက်စစ်ကောင်စီကိုပိတ်ဆို့အရေးယူမှုတွေလှုံ့ဆော်နေတာဖြစ်ပါတယ်အခုလို MFTB နဲ့ MICB ဘဏ်တစ်ခုကိုအမေရိကန်ကဒဏ်ခတ်အရေးယူတာနဲ့ပတ်သက်ပြီးဘလို့အကျိုးတရားမှုတွေရှိနိုင်တယ်လဲဆိုတာကိုအမေရိကန်ပြည်ထောင်စုအခြေစိုက်တဲ့မြန်မာ Policy Institute ရဲ့ဥက္ကဋ္ဌဇော်တူးဆိုင်ကအခုလို့ပြောပါတယ
်စစ်ကောင်စီလက်အောက်ခံမြန်မာနိုင်ငံသားကုံသွယ်မှုဘဏ်နဲ့ MFTB ပေါ့အဲ့ဒီဘဏ်ရဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရောင်းဝယ်ရေးဘဏ်ဒီ MICBအပါဝင်ပေါ်လေကာဝေးဝင်ကြီးဌာနပေါ်ဒီစစ်ကောင်စီရဲ့အမေရိကန်ဆိုးရအရေးယူပိတ်ဆို့လိုက်တာကတော်တော်ကိုထိရောက်တယ်ပြောရမှာပေါ့နော်ဒဏ်ခတ်လိုက်တာလည်းဒီစစ်ကောင်စီရဲ့အရှိုက်ကိုထိုးလိုက်တယ်လို့တော့ကျွန်တော်မြင်တာပေါ့ဘာလို့လဲဆိုတော့ဒီဘန်နေရပဲစစ်ကောင်စီရဲ့ဒီလက်နဲ့ပစ္စည်းဝယ်တာတွေရဲ့နိုင်ငံခြားငွေသုံးစွဲတာတွေကိုအဆင်ပြေချောမွေ့အောင်လုပ်ပေးတာပေါ့လေနော်ဒီလိုအရေးယူလိုက်တာကတနိုင်ငံလုံးတော့ထိတာပေါ့ဥပမာနိုင်ငံကမှလုံးလုံးတဲ့သူတွေသူတို့အိမ်ပြန်ပို့တာတွေအဲသူတို့မိသားစုပြန်ပို့တာတွေအဲဒီဟာတွေကနည်းနည်းထိခိုက်နိုင်တယ်ဒါပေမဲ့အဓိကထိတာကတော့ဒီစစ်ကောင်စီပဲပေါ့ဘာလို့လဲဆိုလက်နဲ့ဝယ်တာတွေပုံကျဲတာတွေလေရင်စီဝယ်တင်တာတွေကန့်တတ်သွားမယ်ဆိုတော့ဒီမိုကရေစီအင်အားစုနေနိုင်ကြည့်မယ်ဆိုရင်တော့ခြေလန်းတလန်းတက်နိုင်လို့ပြောရမှာပေါ့
ကမ္ဘာ့ဘဏ်ကလည်းမြန်မာ Economic Monitor John 2023ကိုဂျော29ရက်နေ့ကထုတ်ပြန်ခဲ့တာတွေ့ရပါတယ်ပြန်လည်နလန်ထူနိုင်မဲ့အခြေအနေမရှိလို့နာမည်ပေးထားတဲ့မြမစီးပွားရေးစောင့်ကြည့်အစီရင်ခံစာမှာမြမစီးပွားရေးဟာ2023ခုနှစ်ပထမ6လအတွင်းမှာငြိမ်နေခဲ့ပေမဲ့အိမ်တော်စုတွေဝင်ငွေကျဆင်းနေတာဈာနယ်ရိခာပြက်လက်မှကိုစိုးရိမ်နေရတာစားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်GDP ဟာ300ခိုင်နှုန်းတိုးတက်မဲ့ခံမှန်းထားပေမဲ့ဒါ2019နဲ့နှိုင်းယှဉ်ရင်100ခိုင်နှုန်းလျော့နေနေပါသေးတယ် ငွေကြေးဖောင်းပွားမှုက14ရာခိုင်နှုန်းရှိပါတယ်။ငွေကြေးဖောင်းပွားမှုလျှက်စစ်မီပြတ်တောက်မှုနဲ့ပိုဆိုးလာတဲ့ပဋိပက္ခတွေကစီးပွားရေးအခြေအနေကိုပိုဆိုးလာစေနိုင်ပါတယ်။မောခာဆိုင်ကလုံးမုံတိုင်းရဲ့ဖြက်စီးမှုဟာလေငကိုကလေးကလူသားချင်းစာနာမှုအကူအညီလိုနေတဲ့ပြည်နယ်နဲ့တိုင်းဒေသတချို့ရဲ့အခြေအနေတွေကိုပိုဆိုးသွားစေခဲ့ပါတယ်။ကုန်စည်နှုန်းတွေကဆက်လက်မြင့်တက်နေပြီးမတည်ငြိမ်မှုတွေဟာအလုတ်ကိုင်းနဲ့ဝင်ခွေရရှိမှုတွေအပေါ်မှာကြီးမားစွာအကျိုးသက်ရောက်မှုတွေရှိနေပါတယ်။လယ်သမားမိသားစုတွေရဲ့48ရာခိုင်နှုန်းဟာအစားအစာမလုံလောက်မဲ့အနေအထားကိုရင်ဆိုင်ရမယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကိုကိုးကားပြီး Relief Website မှာဖော်ပြထားပါတယ်
။ကမ္ဘာ့ဘဏ်ရဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအူဆိုင်ရာဒါရိုက်တာမာရီယန်ရှာမင်းကလည်းမြန်မာနိုင်ငံမှာပြန်လည်ပြီးတော့စီးပွားရေးတိုးတက်လာအောင်လှုပ်ဆောင်နေပြီမယ်လို့မညီမျှမှုနဲ့စည်ရဲချမ်းသာကွာဟမှုကပိုကြီးမလာကအဲ့ဒီအကျိုးသက်ရောက်မှုတွေကိုစင်ရဲသူတွေပုံမှန်ခန်းစားရမယ်လို့မှတ်ချက်ပြီးပြောဆိုပါတယ်။လက်ရှိကြုံတွေ့နေရတဲ့မြန်မာစီးပွားရေးပေါ်ရိုက်ခတ်မှုတွေဟာနိုင်ငံရေးအကျပ်တဲကြောင့်ဖြစ်ရတဲ့ဒဏ်ရာဒဏ်ချက်တွေလို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကဆိုပါတယ်။ဒီလိုဆိုရင်နိုင်ငံရေးအကျပ်တဲကိုအရင်ဖြေရှင်းဖို့လိုအပ်မှာဖြစ်ပါတယ်။ဂျွန်လ21ရက်နေ့ VOA သတင်းတပုတ်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲကယုံထွက်နိုင်တဲ့စီမံချက်မျိုးမြန်မာစစ်တပ်မှာမရှိဘူးလို့မြန်မာအရေးလေးလာသုံးသပ်သူတွေကဆိုတဲ့အကြောင်းဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီသတင်းမှာပဲစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်အစောပိုင်းအာဆီယံအရှိတောင်အခြားနိုင်ငံများအသင်းဘက်ကအစည်းအဝေးတွေစတင်လှုပ်ဆောင်တဲ့အချိန်အကြက်တဲကပြန်ထွက်နိုင်တဲ့အခွင့်အလမ်းတွေရှိခဲ့ပေမယ့်မြန်မာစစ်တပ်ဘက်ကရယူခြင်းမရှိဘူးလို့မြန်မာအရေးလေးလာသုံးသပ်သူဒေးဗစ်မက်တီဆန်ကသုံးသပ်ချက်ပေးတယ်လို့မြန်မာအရေးလေးလာသူဦးအောင်သူငင်းကလည်းမြန်မာစစ်တပ်ဘက်ကအဆက်ဆက်ရှိရှိတန်တမာရေးအရာအစီအစဉ်ဆွဲတာမျိုးမဟာဗျူဟာတရက်ချမှတ်လုပ်ကင်တာမျိုးမတွေ့ရတဲ့အကြောင်းနဲ့ဗိုလ်ချုပ်မှူးကြီးမရောက်လိုက်အနေနဲ့နေ့စဉ်ဖြစ်လာတဲ့အခြေအနေတွေပေါ်မူတည်ပြီးတုံ့ပြန်တာမျိုးတွေပဲတွေ့နေရတဲ့အကြောင်းမှတ်ချက်ပြီးပြောဆိုပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ပါရှင်။စောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါ။ကျမတို့ VOA မြန်မာပိုင်းအနေနဲ့လွတ်လပ်တဲ့အာရှအသံ RFA မြန်မာပိုင်းနဲ့ပူးပေါင်းပြီးတော့လူထုမိတ်ဆွေရုပ်သံအစီအစဉ်ကို24နာရီတင်ဆက်နေပါတယ်။ဒီအစီအစဉ်မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီရေဒီယိုရုပ်သံအစီအစဉ်တွေနောက်ရုပ်မြင်သံကြားအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကိုအချိန်မီနားဆင်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ ISP မြန်မာမြင်ကွင်းကျင်းမှတ်စုအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ကချင်ပြည်နယ်အတွင်းမြေရှားတူးဖော်မှုတွေတိုးချဲ့လာတဲ့အကြောင်းကို ISP ကဒီ ISP ရဲ့ဒီနှစ်ပတ်တစ်ကြိမ်ဖြန့်ဝေနေတဲ့ insight email မှာဖော်ပြထားပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျင်းမှတ်စုမှာဒီအကြောင်းအချင်းအရာတွေကိုအချက်လက်အခြေပြုပိုင်းခြားပြီးတော့ဖော်ပြမှာပါရှင်။
ဒီတစ်ပတ်မှာတော့ ISP ကပြင်ရဝန်းကနေနှစ်ပတ်တစ်ကြိမ်ဖြန့်ဝေပေးနေတဲ့ insight email မှာဖော်ပြထားတဲ့ကချင်ပြည်နယ်အတွင်းမြေရှားတူးဖော်မှုတွေတိုးချဲ့လာတဲ့အကြောင်းအရာတွေကိုတင်ပြသွားမှာပါ။ဆက်အနာတိမ့်မှုအလွန်ကချင်ပြည်နယ်အတွင်းမြေရှားတပ်ထုတရားမဝင်တူးဖော်တင်ပို့မှုမြင့်မားနေပါတယ်။သဘာဝပတ်ဝန်းကျင်ဆိုးဝါးစွာပျက်စီးစေမဲ့ဘေးရှိနေတာကြောင့်မလုံခြုံဖို့ကန့်ကွက်နေတဲ့ကြားကပုံမှုတိုးချဲ့လာကြတာပါ။အခုဆိုပြည်သူစစ်နဲ့နေကြသောတပ်တွေလုံနေတဲ့ချီပွေမြို့နယ်မှာပါကချင်လွတ်လပ်ရေးအဖွဲ့ KIO ကမြေရှားတူးဖော်တာတွေစလုပ်လာပါတယ်။ပြီးခဲ့တဲ့မေလကလည်း KIO တပ်မခုနှစ်ထိန်းချုပ်ထားတဲ့ဖရဲရွာထဲမှာဝါကုမ္ပဏီတစ်ခုကမြေရှားတူးဖော်ကိုစတက်ခဲ့တာကိုဒေသခံတွေကကန့်ကွက်ခဲ့ကြပါတယ်။ KIO ဘက်ကတော့အဲ့ဒီစီမံကိန်းကိုကန့်ကွက်ရင်ဖမ်းဆီးမယ်လို့ချိန်ချောက်ခဲ့ပါတယ်။မတ်လတုန်းကလည်းမန်စီမြို့နယ်ဒိန်စင်းပါမှာမြေရှားတူးဖော်မှုနဲ့ပတ်သက်ပြီးဒေသခံတွေနဲ့ KIO စီမံကိန်းလွတ်တဲ့တရုတ်ကုမ္ပဏီတွေကြားပဋိပက္ခဖြစ်ခဲ့ပါသေးတယ်။မိုးမောင်မြို့နယ်ကမိုင်ကြရန်ဒေသမှာလည်းမြေရှားလုပ်ွက်တွေရှိနေပါတယ်။2023ခုနှစ်မေလအထိ5လတာအတွင်းမြေရှားသတ္ထုတင်ပို့မှုပမာဏဟာအမေရိကန်ဒေါ်လာတန်း660ကျော်ရှိခဲ့ပါတယ်။ဖေဖော်ဝါရီလမှာအများဆုံးတင်ပို့ခဲ့ပြီးအမေရိကန်ဒေါ်လာ158တန်းနီးပါးရှိခဲ့တာပါ။ မေလမှာမြေရှားတင်ပို့မှုအ ਨੇ ဆုံးဖြစ်ခဲ့ပြီးအမေရိကန်ဒေါ်လာတန်130ကျော်ရှိခဲ့ပါတယ်9လတာအတွင်းလစဉ်ဖြန့်မြအမေရိကန်ဒေါ်လာတန်130ကျော်ဘူးတရားမဝင်တင်ပို့နေပါတယ်အာနာသိမ့်မှုအလောင်းမြန်မာနိုင်ငံကနေတရုတ်ကိုမြေရှားတပ်ထုတရားမဝင်တင်ပို့မှုတန်ဖိုးဟာအမေရိကန်ဒေါ်လာ2ဘီလီယံနီးပါးအထိရှိခဲ့ပါတယ်တရုတ်အကောက်ခွန်အထွေထွေအုပ်ချုပ်မှုအာဏာပိုင်အဖွဲ့ရဲ့ထုတ်ပြန်ချက်အရဒီကိန်းဂဏန်းတွေကိုသိရတာဖြစ်ပါတယ်မြေရှားတပ်ထုတူးဖော်တာပုံများလာတာနဲ့အတူကြီးထွားလာမဲ့တဘာဝပတ်ဝန်းကျင်လူမှုရေးလူခွင့်ရေးဆိုင်ရာပြဿနာတွေလည်းရှိနေပါတယ်။မြေရှားတပ်ထုတွေအများဆုံးတူးဖော်နေတဲ့ချီပွေမြို့နယ်ဟာအေရီမြစ်ထဲစီးဝင်တဲ့မေခမြစ်စီးစင်းရနေရာဖြစ်ပါတယ်။တူးဖော်တာကနေထွက်လာတဲ့မြစ်ကြီးတွေကြောင့်မြစ်ရည်ညဉ့်ညံတာရေချိုတန်ဇာတာတွေထိခိုက်တာမျိုးတွေရှိလာနိုင်ပါတယ်။ဆိုးကျိုးတွေကိုဒေသခံကချင်လူထုသာမကတနိုင်ငံလုံးအနေနဲ့လည်းရင်ဆိုင်ရနိုင်ပါတယ်။တစ်ဖက်မှာလည်းရေရှားတူးဖော်မှုကိုမကျင့်တဲ့ဒေသခံတွေနဲ့အာဏာပိုင်တွေကြားပြိပခမီပိုကြီးထွားလာနိုင်ပါတယ
် ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်ပါရှင်ဒီတပတ်အတွက်တော့ကချင်ပြည်နယ်အတွင်းမြေရှားတူးဖော်မှုတွေတိုးချဲ့လာတဲ့အကြောင်းကို ISP ကနှစ်ပတ်တကြိမ်ဖြန့်ဝေနေတဲ့ insight email မှာဖော်ပြထားတာကိုကူကပြီးတော့တင်ပြသွားတာပါရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုနေတာပါ။အခုတော့မအေးတန်နာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။
ကင်းရှင်ပြော်မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်မင်္ဂလာပါ VOE ကိုအိယာဝင်တိုင်းနားထောင်ပါတယ်အိယာနိုးရင်လည်းနားထောင်လိုက်ရမှနေသာထိုင်သာရှိပါတယ်အားပေးနေလျက်ပါဗျာလို့ရေးလာတဲ့သောရရှင်ဝေယံစောကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်ရှင်ဒီသောရရှင်ကတော့ကျမတို့ရဲ့ VOE ညာချမ်းရုပ်မြင်သံကြားပေါ်မှာ Radio ထုတ်လွှင့်ချက်ကိုအောက်မှလာပြီးရေးလာတာဖြစ်ပါတယ်နောက်ထပ်သောရရှင်မင်းတင်ကလည်းနားဆင်ရတာအကျိုးရှိပါတယ်တဲ့အခုပြောသွားတဲ့သောရရှင်လိုမျိုးသူကတော့ online ကနေနားထောင်လို့မရလို့နောက်တနည်းနဲ့နားဆင်ပါတယ်ဆိုတော့ရေးလာပါတယ်
မြန်မာစစ်တပ်ကတည်းမှောင်ချတဲ့ VOA ရေးဘလို့မှသုံးမရပါဘူး။ဒါကြောင့် PSI ပဲကြည့်နေရပါတယ်။ VOA ဝိုင်းတော်သားများကြမ်းပါပါစေလို့ဆုတောင်းလိုက်ပါတယ်။ကျွန်တော်ဘလို့ဖြစ်နေတယ်ဆိုတာကိုမပြောပြတတ်ပါဘူး။ကျေးဇူးတင်ပါတယ်
။အင်တာနက်ကနေကြည့်လို့အဆင်မပြေတဲ့လူတွေဒီတော်ရရှင်ကွန်မင်းတင်လို့ပဲအဆင်ပြေတော့ဂျိုးလူစလောင်းကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်နော်။နောက်ထပ်တော်ရရှင် Samuel Sensor တော်ရရှင်ကတော့သူသိကျင်တာတခုမေးလာတာပါ။မက်ကြီးမောင်ရဲ့အင်္ဂလိပ်စာဆိုတဲ့ page လေးရှိသေးလား။ရှိသေးရင် link လေးပို့ပေးပါတဲ့ဟုတ်ကဲ့ပါကျမတို့ view ရေ Facebook စာမျက်နှာမှာအပတ်စဉ်တင်းငရီနေတိုင်းသူ့ရဲ့အစီအစဉ်အသစ်တွေကိုတင်ပေးနေပါတယ်မကြီးမောင်ရဲ့အင်္ဂလိပ်စာဆိုပြီးတော့ရှာကြည့်ရင်လည်း Facebook မှာတွေ့နိုင်ပါတယ်နော်ကျမတို့ရဲ့ view ရေ internet စာမျက်နှာပေါ်မှာဆိုရင်တော့ကျမတို့ bambi.viewnews.com ဆိုတဲ့ပင်မစာမျက်နှာထဲမှာအင်္ဂလိပ်စာအစီအစဉ်ဆိုပြီးတော့တွားပြီးရှာကြည့်နိုင်ပါတယ်အဲ့ဒီနေရာမှာကအစီအစဉ်ဟောင်းတွေကိုပါလွယ်လွယ်ကူကူပြန်ရှာနိုင်တာဖြစ်ပါတယ်ရှင်ဒီတော့ရှင်က messenger ကမေးလာလို့ messenger ကနေပြီးတော့စာပြန်ပြီးတော့ link လေးလည်းပို့ပေးလိုက်ပါတယ်နော်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ဒီကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်ရှင်အဲ့ဒီကတော့ရရှင်တယောက်ကတော့အကျန်းဖက်စစ်တဲ့နေမြေထဲမှာမလို့အကောင့်နံပါတ်လေးခြံထားပေးပါခင်ဗျာဆိုပြီးတော့မြန်မာနိုင်ငံကလူလူရင်ဆိုင်နေရတဲ့အခြေအနေကိုအဆုံးသတ်နိုင်ရေးအတွက်နီလန်းနှစ်လမ်းပဲရှိပါတယ်ဆိုပြီးတော့သူ့ရဲ့သုံးသက်ချက်ကိုအခုလိုမျိုးရေးပြောလာပါတယ
်မင်္ဂလာပါ view အဖွဲ့သားများခင်ဗျာအားလုံးကိုစိတ်နှစ်ပါးကျန်းမာချမ်းသာစေကြောင်းဥစွာပထမမေတ္တာပို့သလိုက်ပါတယ်မြန်မာပြည်သူတွေဟာနေ့စဉ်ဒီတိုင်းမြန်မာစစ်တပ်ကအကျန်းဖက်တဲ့လူရက်တွေနဲ့ရင်ဆိုင်နေရပါတယ်ရွာတွေကိုဝင်နေနေကိုမိရှုပြည်သူတွေရဲ့ဥစ္စာပစ္စည်းတွေကိုလူလူဖျက်ဆီးအိုးအိမ်တွေကိုဘတ်ဖိုးနဲ့ထိုးချဒီလိုမျိုးမြေပြင်ကနေပြီးတော့တိုက်ခိုက်မှုမျိုးစုံပြင်ဝေဟင်ကနေလည်းကြက်တိုက်လီရင်တွေနဲ့ပုံကျဲလက်နက်ကြီးတွေနဲ့ပစ်လို့အရက်သားတွေလည်းတေးချပြီးတော့ စစ်ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုတွေကိုဇက်တိုက်ကျူးလွန်နေတာကမ္ဘာတိနိုင်ငံတကာအသိဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့လူမှုဘဝမလုံခြုံမှုတွေအများဆုံးလွတ်မြောက်ဖို့ဆိုလို့ရှိရင်နီလန်ကနှစ်ခုပဲရှိပါတယ်။ပထမနီလန်ကတော့ကုလသမဂ္ဂအနေနဲ့လူခွင့်ရေးဗရင်ဂျင်စာတမ်းပါအခြေခံအချက်များဖြစ်တဲ့တိုင်းပြည်အာဏာယူထားပြီးတော့ပြည်သူကိုအုပ်ချုပ်နေတဲ့အဖွဲ့ကပြည်သူအသက်အိုးအိမ်စီးစိမ်ကိုကာကွယ်မပေးလို့ရှိရင်ဒါမှမဟုတ်ကာကွယ်ပေးရမယ့်အုပ်ချုပ်သူကိုယ်တိုင်ကကျူးလွန်နေတာဆိုလို့ရှိရင်အာဒူပီဝင်ရောက်ဆောင်ရွက်မှာဖြစ်ပြီးတော့ဒုတိယနီလန်ကတော့မြန်မာအကြမ်းဖက်စစ်တပ်ကိုတိုင်းသားတွေအပါအဝင်ပြည်သူတွေအားလုံးပေါင်းစည်းပြီးတော့ညီညွတ်ညွတ်နဲ့ပြန်တိုက်မှရပါလိမ့်မယ်။ဒါကြောင့်မလို့နှစ်နှစ်ကျော်ကာလအတွင်းမှာစူဝါရဲစစ်ရာဇဝတ်မှုတွေနေ့စဉ်ကျူးလွန်နေတဲ့မြန်မာနိုင်ငံကိုအာဒူပီဝင်ရောက်ဖို့အချိန်ရောက်နေပြီဖြစ်တဲ့အကြောင်းအဘဲကြောင့်နေ့စဉ်လူတွေတတ်နေတာကိုနှစ်နှစ်ကျော်ကြာစောင့်ကြည့်နေရတာလဲဆိုတာကုလသမဂ္ဂကိုပြောပြပါခင်ဗျာ။
ဒါကဒီသောရရှင်ရဲ့ကိုပိုင်သုံးသက်ချက်ဖြစ်ပါတယ်။စောင့်ကြည့်နေတာနှစ်နှစ်ကျော်လာပါပြီ။ဘာကြောင့်မလဲလို့ဒီသောရရှင်မေးခွန်းထုတ်ထားပါတယ်။နောက်ထပ်ကိုပိုင်အထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်တစ်ယောက်ကတော့ VOE နဲ့မြန်မာပြည်သူတွေရဲ့ဒုက္ခကိုကူညီပေးပါလို့ကဘာကြီးကိုပြောပေးပါခင်ဗျာ။တရုတ်နဲ့ရုရှားတို့ရဲ့လုံရက်ကြောင့်အထုပဲဒုက္ခရောက်နေကြရပါတယ်။အိန္ဒိယနဲ့ထိုင်းတို့ကလည်းအိန္ဒိယချင်းကောင်းတွေမဟုတ်တော့အရန်ဒုက္ခရောက်ကြရပါတယ်။ယူကရိန်းတို့မြန်မာပြည်သူတို့ကြာရှုံးရင်ကမ္ဘာမှာအာဏာရှင်တွေမတရားလုပ်တဲ့လူတွေအားကောင်းသွားပြီးတော့ကမ္ဘာကြီးကိုပါလွှမ်းမိုးလာတော့မယ်ဆိုတာအမှန်ပါပဲလို့ရေးလာပါတယ်ကျွန်တော်ရဲ့အကောင့်ကိုတော့ကျေးဇူးပြုပြီးတော့လုံခြုံရေးကြမဖော်ပြပါနဲ့လို့ရေးလာတဲ့သောရရှင်တယောက်ကတော့ဒီ VOA ကိုနားထောင်နေတဲ့သောရရှင်တွေအားလုံးသိသွားရအောင်လို့သူသိထားတာလေးသူစိုးရိမ်နေတာလေးကိုသတိပေးခြင်းပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်မင်္ဂလာပါ VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားများအားလုံးကျမ်းမာကြပါစီဗျာ VOA ရဲ့သတင်းတွေကိုကြည့်ရှုခန်းစားလို့ကျွန်တော်တို့မြန်မာပြည်မှာဖြစ်ပျက်နေတာတွေကိုသိရှိခဲ့ရတာပါကျေးဇူးအများကြီးတင်ပါတယ်ဗျာကျွန်တော် VOA နားထောင်နေတဲ့သူတွေအားလုံးသိအောင်ပြောပြချင်တာရှိလို့ပါအဲ့ဒါကဘာလဲဆိုတော့ Mitel SIM card internet နဲ့တော်လိုင်းကိစ္စတွေလောက်တာပဲဖြစ်ဖြစ်တော်လိုင်းနဲ့ပတ်သက်တဲ့ပုံတွေတင်တာပဲဖြစ်ဖြစ်လုံးဝမလုပ်ပါနဲ့လို့ပြောပြပါဗျာသူတို့ SIM card ကပြည်သူတွေအတွက်လုံးဝမလုံခြုံပါဘူးဗျကျွန်တော်စီကို Mitel operator ကပို့လာတဲ့ message ပ
ါသူကဒီစာရင်းမှာပြောသွားတယ်လို့ပဲသူဖုန်းမှာရရှိတဲ့ဒီ Mitel ကရရှိတဲ့ဒီ message ကို screen shot ရိုက်ပြီးပို့လာပါတယ်เนาะဒီမှာရေးထားတာကအကြမ်းဖက်အဖွဲ့အစည်းများကိုအားပေးရာရောက်သည့်ဂိမ်းကစားခြင်းကြော်ညာထည့်သွင်းခြင်းများဥရေရအရေးယူခံရနိုင်ပါသည်ဆိုပြီးတော့ရေးပြီးတော့တတိပေးထားတာဖြစ်ပါတယ်ဒါကြောင့်မလို့ဒီမမနိုင်ငံမှာ Mitel telephone ရှိထားတဲ့တခြားသူတွေလည်းအလားတူ message တတိပေးတာမျိုးတွေရမယ်ထင်ပါတယ်เนาะ Mitel telephone မဟုတ်တဲ့သူတွေသိရအောင်လို့သူရေးလာတာကိုဝင်းမြပေးလိုက်ပါတယ်ရှင်ရှင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါတယ်ရှင်ကိုအောင်ဆိုတဲ့သောရရှင်ကတော့သူ့အိမ်ကိုလာလဲတဲ့သူတွေရုတ်တရက်အဖမ်းခံလိုက်ရလို့ပါဆိုပြီးအခုလိုရေးလာပါတယ
်လွန်ခဲ့တဲ့တပတ်လောက်ကကျွန်တော်အိမ်ကိုတားအဖနှစ်ယောက်လာလဲပါတယ်နောက်နေ့ကျတော့သူ့ဖေလို့သူပျောက်သွားပါတယ်သုံးလေးရက်လောက်အဆက်အသွယ်မရပါဘူးဟိုတနေ့ကဖုန်းပြန်ခေါ်လာပါတယ်သူစစ်ကြောရေးရောက်နေတယ်တဲ့အခုတော့မြို့နယ်ရဲစခန်းပြန်ပို့လိုက်တယ်ကြားပါတယ်ဒီလိုပဲဖမ်းကျင်ရင်ဖမ်းလိုက်လှုပ်ချင်တိုင်းလှုပ်နေကြတာကိုကျွန်တော်တို့ကငြိမ်ခံနေရမှာလားဘာလို့တင့်လဲပြောပြပါအောင်
ဟုတ်ကဲ့ပါဒီလိုလာဖမ်းကျင်တိုင်းဖမ်းပြီးတော့ဘာတရင်မှမရဆိုတဲ့စာမျိုးတွေတိုင်ကြားမှုမျိုးတွေကအများရန်ရရှိတယ်ပါရဲ့နော်အဲ့လိုမျိုးလှုပ်ဆောင်မှုတွေကိုကြည့်မယ်ဆိုရင်တော့ဒီမြန်မာနိုင်ငံရဲ့တရားဥပဒေစနစ်ကနိုင်ငံကိုချုပ်ကန့်ထားသူတွေထင်လို့သုံးဝင်ရနေရဆိုတဲ့အတ္တကပဲဖြစ်ပါရဲ့နော
်သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ခဲ့တဲ့ကအခုဆိုရင်နှစ်နှစ်ကျော်ကြာလာပါပြီအချင်းကြာလေးလေးပိုဆိုးလေးလေးဖြစ်လာတဲ့စီးပွားရေးနိုင်ငံရေးအခြေအနေတွေကိုတာမန်ပြည်သူလူထုခါးစည်းခံနေရတာတွေကိုသောရရှင်နဲ့ရေးပို့တဲ့စာတွေမှာတွေ့ရပါတယ်ရှင်။ဒီထဲမှာရန်ကုန်ကသောရရှင်တယောက်က
ခုချိန်မှာနေရာတိုင်းမှာဒုက္ခမျိုးစုံကြုံနေရသိပေမဲ့ကျွန်တော်တို့လိုရန်ကုန်မျိုးပေါ်ကလူတွေလည်းဒီအကျိုးဆက်ကိုခံနေရပါတယ်။ကျွန်တော်ကရန်ကုန်တိုင်းရွှေပြည်သာမြို့နယ်ဝါရီယာစက်မှုဇုံကအထယ်ချုပ်စက်ရုံဝန်ထမ်းတယောက်ပါ။ကျွန်တော်တို့အလုပ်သမားတွေအပေါ်ကိုစက်ရုံတထေးဘက်ကရောမြန်မာကောင်းဆောင်တွေဘက်ကပါဖိနှိပ်ချုပ်ချယ်နေကြတာပါအလုသမားအခွင့်အရေးတွေချိုးဖောက်ခံနေရပါတယ်ဘသူကိုပဲတိုင်တိုင်အလကားဖြစ်နေလို့ပါ VOA ကနေပဲအများသိအောင်ပြောပြပေးပါလား VOA ကျေးဇူးတင်ပါတယ
်သောရရှင်ရဲ့နေစဉ်ဒုက္ခတွေတဲ့ကတခုဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီညတော့ဒီမှနေရက်ချင်ပါတယ်ရှင်ပို့ပြီးတော့ကောင်းမွန်အဆင်ပြေတဲ့နေရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်အားလုံးဘေးရန်နေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်
Thank you.
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲအေးတနာကျော်အသက်ရှင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျမတို့ VOA မြန်မာပိုင်းကနေ့စဉ်ဓာတ်ရိုက်တင်ဆက်နေရမှာမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိဓာတ်ရိုက်တင်ဆက်နေတယ်လို့မြန်မာစံတော်ချိန်မနေ့ 6:00 ကနေပြီးတော့ 9:00 အထိလည်းကျမတို့မနေ့ပိုင်းအစီအစဉ်ကိုတင်ဆက်နေပါတယ်အခုတော့ကဘာတလွားထူးခြားတဲ့သတင်းအစီအစဉ်ကိုပြောပြမှာပါလေးစားအလင်းတန်းသုံးပြီးအင်တာနက်ကွန်ရက်ဖြန့်လို့ရနေပါပြီလက်နှစ်ဖက်နဲ့မနိုင်မနှင်းဖြစ်နေသူတွေရဲ့ဖြစ်နေသူတွေအတွက်ရေပဝဲလို့လက်အများကြီးတတ်ထားနိုင်အောင်ဂျပန်မှာတီထွင်နေပါတယ်အခုလိုသတင်းဆန်းတွေကိုထူးခြားဆန်းပြသတင်းအစီအစဉ်မှာမအီတန်စင်နဲ့အတူကိုညာဝင်းအောင်ကပြောပြမှာပါရှင
်ကွန်ရက်တူကဘာတွေတကူလုံးနှင်းမြုပ်ခံစားနိုင်တဲ့ဝတ်စုံတစ်ခုကိုဆွစ်ဇာလန်သူတွေတီတွေတီထွင်ထားပါတယ်မက်တာဗတ်စ်လို့ခေါ်တဲ့ပုံရိပ်တုကဘာတွေကိုကိုယ်တိုင်ရောက်သွားသလိုထိတွေ့ခံစားနိုင်စေဖို့ပေါ်ပါပြီးသဘာဝကျတဲ့အပျော်စားကြွက်သားအတုတွေနဲ့ဖန်တီးထားတဲ့ဝတ်စုံမက်တာဆုကိုဆွစ်ဇာလန်နိုင်ငံ ETH Zurich အစိုးရတက္ကသိုလ်ကသူတွေတီတွေကတီထွင်ထားတာပါပုံရိပ်တုကဘာတွေမှာငှက်ကလေးတစ်ကောင်လက်ပေါ်မှာလာနာရင်ဝတ်စုံရဲ့ကြွက်သားအတုကညှင်းပေးမှဖြစ်တာကြောင့်အပြင်မှာတကယ်ထိတွေ့သလိုခံစားရမှာပါဒီဝတ်စုံဟာရုပ်ရှင်ကြည့်ရင်ဇက်လိုက်နေရမှာပြိတက်ကကိုယ်တိုင်ဝင်ခံစားနိုင်အောင်လုပ်ရမှာအသုံးပြုနိုင်သလိုကိုယ်လက်လှူရှားမှုတွေကိုအုံနှောက်ကမထိန်ချုပ်နိုင်တော့လို့ကိုယ်လက်တုံနဲ့ပါကင်ဆန်ယောဂခံစားရသူတွေလမ်းလျှောက်နိုင်အောင်လုပ်ပေးရမှာလဲအထောက်အကူဖြစ်စေနိုင်တယ်လို့ဖန်တီးသူစီမံကိန်းတာဝန်ခံတွေကပြောပါတယ်တကူလုံးမှာလေးဖြည့်ထားတဲ့ plastic အိတ်လေးတွေအများကြီးပတ်စည်းထားပြီးလျှက်စီးအနှဲငယ်လှုပ်လိုက်တာနဲ့ကြုံလွယ်ပွားလွယ်သလိုမျိုးကိရိယာကိုတတ်ထားတာကြောင့်လူတွေရဲ့ကြွက်သားတွေတုံ့ပြန်ပုံနဲ့ဆင်တူနေပါတယ်မက်တာဆွီဝတ်စုံကိုအင်ဂျင်နီယာ၈ယောက်ပေါင်းပြီးဖန်တီးနေတာဖြစ်ပြီးဒီဝတ်စုံနဲ့ဆိုရင်ပုံရိပ်တုကဘာကိုမြင်ရုံနဲ့မကကြွက်သားတူရဲ့လှုပ်ရှားမှုကြောင့်လူကိုယ်တိုင်ပါဝင်ရောက်ခံစားနိုင်မှာဖြစ်ပါတယ်ခင်ဗျာ
ဝေးလက်ခံထားတဲ့ဒေတာတွေစီကိုလေးစားရောင်ကြည့်ဖြစ်ပြီးတော့အင်တာနက်ပေးနိုင်ဖို့ Google ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Alphabet ကတည်ထွင်ထားပါတယ်။တင်လွာအမြင့်ထီကိုလွှင့်တင်နိုင်တဲ့ဘူပေါင်းကြီးတွေကိုတုံးပြီးတော့အင်တာနက်ပေးဖို့ Google ကုမ္ပဏီရဲ့ကြိုးစားမှုမအောင်မြင်ခဲ့တဲ့နောက်မှာအခုလေးစားရောင်ကြည့်ကိုတုံးပြီးတော့အင်တာနက်ချိတ်ဆက်ပေးဖို့စမ်းသပ်ခဲ့ရမှာအောင်မြင်နေရကိုတွေ့ရပါတယ်။ Alphabet ရဲ့လုပ်ငန်းတစ်ခုဖြစ်တဲ့ X က Tara လို့နာမည်ပေးထားတဲ့စီမံကိန်းကနေတဆင့် Data ချလက်တွေကိုလေဆာရောင်ကြီးဒန်းတွေထဲမှာတည်သွားပေးနိုင်တဲ့နည်းနဲ့ Internet ချိတ်ဆက်ပေးတာပါ။ဖန်ကျိုးမြင် Fiber Optic လိုမျိုးအလင်းနှန်းတွေသုံးပြီးတော့ data တွေကိုတနေရာကနေတနေရာပို့ပေးတာဖြစ်ပေမဲ့အခုနီးစစ်ကဖန်ကျိုးမြင်တွေချိတ်ဆက်မလိုတော့ပါဘူး data တွေကိုတည်သွားပေးမဲ့လေဆာရောင်ကြီးတန်းကိုပြစ်လွတ်မဲ့မီးပွိုင်တို့မျိုးမီးလုံးကြီးတစ်ခုနဲ့အဲ့ဒီလေဆာရောင်ကြီးတန်းကိုဖမ်းယူမဲ့တစ်ဖက်ကလည်း receiver မီးလုံးကြီးကို12မိုင်လောက်အကွာစီမှာထားရင်တစ်စက္ကန့်ကို20 gigabyte အထိမြန်နှုန်းနဲ့ဆက်သွယ်ပေးနိုင်တယ်ဆိုပြီး Tara စီမံကိန်းကိုဦးဆောင်တဲ့သူကပြောပါတယ်လေဆာအင်တာနက်နည်းပညာသစ်ကိုအိန္ဒိယနိုင်ငံမှာအကျယ်တဝင့်သုံးနိုင်အောင်လို့လှုပ်ဆောင်ဖို့အိန္ဒိယနိုင်ငံရဲ့အကြီးဆုံးတယ်လီဆက်သွယ်ရေးနဲ့အင်တာနက်ဝန်ဆောင်မှုပေးနေတဲ့ Bharti Airtel ကုမ္ပဏီနဲ့ပူးပေါင်းလုပ်ကိုင်နေတဲ့အကြောင်း Tara Siemens Gain အကြီးကဲတွေကပြောပါတယ်။ကျိုးရီသွယ်တန်းနေကြမလို့တော့ပဲနဲ့ကုန်ကြစည်တသက်တာတာနဲ့မြန်နှုန်းမြင့်အင်တာနက်ချိတ်ဆက်ပေးနိုင်တဲ့လေဆာအင်တာနက်နည်းပညာကိုကမ္ဘာတစ်ဝန်းကအင်တာနက်လိုင်းတွေသွယ်တန်းနိုင်မှုခက်ခဲနေတဲ့ဝေးလံခေါင်းဖျားတဲ့နေရာတွေမှာတက်ဆင်ချိတ်ဆက်ပြီးသွားနိုင်ဖို့ X ကုမ္ပဏီကမျှော်လင့်ထားတာဖြစ်ပါတယ်။လောလောဆယ်မှာတော့အိန္ဒိယ၊ဩစတြေးလျ၊ကင်ယာနဲ့ဖီဂျီအပါအဝင်နိုင်ငံ73နိုင်ငံမှာလေဆာရောင်ကြီးတန်းသုံးပြီးတော့အင်တာနက်ချိတ်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
လက်မအားဘူးလို့ပြောစရာမလိုတော့အောင်လက်အပူတွေတတ်နိုင်ဖို့ဂျပန်ကုမ္ပဏီတစ်ခုကစမ်းတက်နေပါတယ်။လက်၆ဖက်အထိအပူတတ်နိုင်မယ့်ကိရိယာကိုကြောမှဝတ်လိုက်ရင်ပင့်ကူလိုရေပိုရဲလိုပုံစံပေါက်သွားမှာပါ။လောလောဆယ်တော့ဝတ်ဆင်တဲ့သူကလက်အပူတွေကိုမထိန်းချုပ်နိုင်သေးပဲအဝေးတိုင်းကလုတ်နဲ့တင်လှုပ်ရှားနေရပါတယ်။နောက်ထပ်စမ်းတက်မှုထပ်လုပ်ပြီးရင်တော့ဝတ်ဆင်တဲ့သူကလက်အပူကိုသုံးပြီးသူကိုယ်တိုင်ပစ္စည်းမတာတကားဖွင့်တာတွေလုပ်နိုင်မယ်လို့မျှော်လင့်ထားတာပါ။ဂျပန်ရိုးရာရုပ်သေးဇာတ်သပင်မှာလူ၃ယောက်ပေါင်းပြီးရုပ်သေးတရုပ်ကိုကားတဲ့ပုံစံကိုအတူယူပြီးဆက်ရုပ်လက်အပူတွေကိုတီထွင်ပြကြောင်းတိုကျိုတက္ကသိုလ်ကပါမောက္ခမာဆာဟီကိုအီနာမီကပြောပါတယ်လက်အပူတွေကလှပယုံနေမှာကဘေးအန္တရာယ်ကျရောက်တဲ့အခါကူညီကယ်ဆယ်ရေးမှာအထောက်အကူဖြစ်စေဖို့ရည်ရွယ်ကြောင်းလည်းသူကပြောပါတယ်ကြောပေါ်မှာဖြုတ်လိုက်တက်လိုက်လှုပ်လို့ရတဲ့ဆော့ကက်ရှိပြီးဆက်ရုပ်လက်အပူတွေတင်တာမှာပန်ကာတလက်ဒါမှမဟုတ်လေအတောင်ပံတက်ချင်ရင်လည်းတက်နိုင်အောင်လုပ်ဖို့ညီမှန်းတာတယ်လို့သူကပြောပါတယ်ခင်ဗျာ
။ဒါကတော့ကဘာတလွားကထူးခြားစမ်းပြတဲ့သတင်းတွေကိုမဲအီတန်စင်နဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါရှင
်။ဒီကနေ့ငယ်ကစ်မြူနဲ့နေဝင်ချင်းတို့ဝိုင်းမှာစနေရက်ကြာမှာပထမဆုံးအခြေဖြစ်ရုရှားကညဘက်ဝေထင်ဒရုန်းတွေနဲ့တိုက်ခတ်ခဲ့တဲ့အကြောင်းယူကရိန်းစစ်ပစ်ဆေးတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်ပါတယ်။အီရန်လို့ရှာဟီဒ်မျိုးစဒရုန်း၈စင်းနဲ့ခရုစ်မစ်ဆိုင်းဒုံး၃စင်းကိုကြားဖြတ်ပစ်ချနိုင်တယ်လို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။ပစ်ချခံရတဲ့ဒရုန်းရင်အပိုင်းစတွေထိမှန်ရာကလူနေချို့ထိခိုက်ပျက်စီးပြီးတဦးတန်ရရတယ်လို့လည်းဒေသခံယူကရိန်းစစ်တပ်အကြီးအကဲကပြောဆိုခဲ့ပါတယ်။ပြည်ထောင်ငံမှာဆက်ကျော်တက်ရွယ်လူငယ်တူရဲတပ်ဖွဲ့လက်ချက်နဲ့တေဆုံးတဲ့ပုံမချေနှက်မှုကြောင့်စူပူဆန္ဒပြမှုတွေ၅ရက်မြောက်နေ့မှာဖမ်းဆီးခံရတဲ့သူ900ရောက်ရှိတယ်လို့ပြည်ထောင်ဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။စောရိမ်မှာတုန်းကတော့486ဦးဖမ်းဆီးထားတယ်ဆိုပြီးတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။စနေနေ့ကဖမ်းဆီးခဲ့တဲ့သူ919ဦးရှိခဲ့ကြောင်းရဲတပ်ဖွဲ့ကအတူပြုခဲ့ပေမဲ့ပြည်ခဲ့တဲ့ရက်က1300လောက်ဖမ်းဆီးခဲ့တာတည်းဆိုင်ရောနေသွားတာကြောင့်စူပူမှုတွေလည်းရောပါလာပုံရပါတယ်။အမေရိကန်ပြည်သူစုအင်ဒီယားနာပြည်နယ်မှာဒီလဇူလိုင်လကိုမြန်မာအမေရိကန်လအဖြစ်ကြေညာလိုက်ပါတယ်။အင်ဒီယားနာပြည်နယ်မှာမြန်မာလူမှုအတိုင်းဝိုင်းကြီးထွားလာတဲ့အမျှစီးပွားရေးပညာရေးရင်ကျင်းမှုအားကောင်းလာတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးအဲရခိုကုန်းကပြောဆိုခဲ့ပါတယ်
။တနင်္ဂနွေညချမ်းသတင်းအချင်းချုပ်အစီအစဉ်ကိုကောင်းလင်းဦးကတင်ဆက်ခဲ့တာပါ။ဒီကနေ့ညအတွက်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ El Santo ပါရှင်။ရုပ်တံအင်ဂျင်နီယာကတော့ Tiran 1ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.